Welcome to the Voice of America in Burmese.
တော်ရရှိများမင်္ဂလာညနေခင်းမှာတနိဒာအမောပန်းပြေကြပါရဲ့လားခင်ဗျာ VOA အမေရိကန်တန်ရဲ့2015ခုအောက်တိုဘာလ4ရက်တနင်္ဂနွေနေ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6:00-9:00အထိအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းတွင်မီတာ19.25ရို့ကနေတိုက်ရိုက်တင်ဆက်နေပါပြီကျွန်တော်ညံဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
မင်္ဂလာညနေခင်းပါရှင်ကျွန်မတင်ကြီးထိုက်ပါအာဖဂန်မြောက်ပိုင်းဒေသကဆေးရုံတစ်ခုပေါ်ကိုမနေ့ကအမေရိကန်တို့ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်လူ19ဦးထပ်မံတေဆုံးခဲ့ရတဲ့အပေါ်ဒီကနေ့မှလည်းစိတ်ဆိုးဒေါသထွက်နေကြပါတယ်ဆီးရီးယားနိုင်ငံတွင်းကအစွန်းရောက်အစ္စလာမစ် ISIS တို့ကိုပစ်မှတ်ထားပြီးဒီကနေ့မှလည်းရုရှားတို့ကလေကြောင်းကနေပြင်းပြင်းထန်ထန်ဆက်လက်တိုက်ခိုက်နေပါဗျ။ရုရှားနိုင်ငံတောင်ပိုင်းမှာတော့အင်အားဖြင့်တိုင်ဖွန်းမုန်တိုင်းဒီကနေ့နေကင်းပိုင်းမှာစတင်ဝင်ရောက်တာကြောင့်ကန်ယူတန်းဒေသတွေကတောင်းနဲ့ချီတဲ့ဒေသခံတွေကိုဘေးလွတ်ရာရွှေ့ပြောင်းနေရပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွင်တွေကိုမမိုးဖြူနဲ့အတူကြီးညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။ဒီ2015ရွေးကောက်ပွဲဟာအင်မတန်မှအရေးကြီးပါတယ်လို့ဒေါအောင်ဆန်းစုကြည်ကကချင်ပြည်နယ်ရောက်စင်မှာပြောကြားလိုက်ပါတယ
်။ပြောသွားပါလေ30ရာခိုင်နှုန်းမဲ့မဲဆင်းရဲတွေကိုတာဝန်ယူနိုင်မယ်တဲ့ခေကောက်ပဲကော်မရှင်ကတာဝန်မယူနိုင်ရင်80ရာခိုင်နှုန်း
ဒီအကြောင်းတွေကိုသတင်းတွေပြပချင်းမှာတင်ဆက်သွားဖို့ရှိပါတယ်ဒါနဲ့အတူမဲဆင်းအမှားတွေကိုပြည်သူတွေကအမြန်ဆုံးစစ်ဆေးအကြောင်းကြားဖို့တင်ပြချက်နဲ့ရွေးကောက်ပွဲဆိုင်ရာအထူးအစီအစဉ်တွေကိုလည်းဇက်တိုက်ဆိုသလိုပြောပြသွားဖို့ရှိပါတယ်အခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုက်တဲ့မမိုးဖြူတို့ကအစီရင်ခံပါမယ်ခင်ဗျာ
အာဖဂန်နစ္စတန်မြောက်ပိုင်းဒေသမှာမနေ့စနေနေ့ကလေကြောင်းတိုက်ခိုက်မှုအတွင်းနေစည်းမထဆရာဝန်များအဖွဲ့ MSF ကဖွင့်လှစ်ထားတဲ့စစ်ရုံတကြုံကိုထိခိုက်ခဲ့ပြီးကလင်းငယ်၃ဦးအပါအဝင်အ ਨੇ ဆုံးလူ၁၉ဦးသေဆုံးခဲ့ရတဲ့အပေါ်တနင်္ဂနွေနေ့ဒီကနေ့အထိအထိတ်တလန့်တဲ့စိတ်ဆိုးဒေါသဖြစ်နေကြပါတယ်ခွန်တူးမျိုးစေယုံမော်ကိုလေကြောင်းတိုက်ခိုက်မှုတွေနဲ့ပတ်သက်လို့အာဖဂန်နဲ့အမေရိကန်အစိုးရတို့ထံပထမဆုံးအကြိမ်သတင်းပို့ခဲ့ပြီးနောက်ထပ်နိုင်ဝက်ကြော်ကြာစင်ကဲစင်ကဲပောက်ကွဲမှုတွေဖြစ်ခဲ့တာလို့နေစီမထဆရာဝန်များအဖွဲ့ MSF ကပြောပါတယ်။ပောက်ကွဲမှုအတွင်းသေဆုံးခဲ့ရသူတွေထဲမှာ MSF ရဲ့ဆေးဝန်ထမ်း12ဦးတို့လည်းပါဝင်ခဲ့ပါတယ်။စေယုံကိုတိုက်ခိုက်ခဲ့တဲ့လူရဟာလူသားချင်းစာနာထောက်ထားမှုဆိုင်ရာနိုင်ငံတကာဥပဒေတွေကိုစိုးစိုးဝါဝါချိုးဖောက်တာဖြစ်ပြီးပူပေါင်းတပ်ဖွဲ့တွေဘက်ကယာနှုံးပြီးဖွင့်လင်းမြင်သာမှုရှိကြဖို့ MSF အကြီးအကဲကပြောဆိုထားပါတယ် MSF ရဲ့ဆေးရုံတဝိုက်ကိုအာယုံဦးလေကြောင်းတိုက်ခိုက်မှုလုပ်ခဲ့တယ်ဆိုတာကိုအမေရိကန်စစ်တပ်ကပြောဆိုထားပြီးဆေးရုံအနီးတဝိုက်မှာပျက်စီးသွားနိုင်တယ်လို့လည်းအာဖဂန်နိုင်ငံတွင်းကအမေရိကန်တပ်တို့ရဲ့ပြောခွင့်ရကပြောပါတယ် MSF ကတော့ခွန်တူမျိုးကဆေးရုံကိုစနေနေ့မနေ့ဒေသစံတော်ချိန်2:08ကနေ3:15မိနစ်အတွင်း15မိနစ်လောက်တစ်ချိန်ချာလေကြောင်းကနေဇက်တိုက်ဘုံကျဲတိုက်ခတ်ခဲ့တဲ့ဖြစ်ရပေါ်အတော်လေးအံ့ဩထိတ်လန့်ရတယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။တိုက်ခိုက်မှုတွေတိုင်းမှာလည်းဆေးရုံကိုအတိအကျထိမှန်ခဲ့ပြီးဘေးကအဆောက်အုံတွေကတော့အများစုထိခိုက်မှုမရှိခဲ့ဘူးလို့နေစည်းမထားဆရာဝန်များအဖွဲ့ MSF ရဲ့ကြေညာချက်ကဖော်ပြပါတယ်။ဘုံတွေထိမှန်ပြီးနောက်ပိုင်းလေရင်တွေပတ်လည်ဝိုင်းပြန့်တန်းနေတဲ့အတန်တွေကိုကြားခဲ့ရတယ်လို့အာဖဂန်မြောက်ပိုင်းဒေသဆိုင်ရာ MSF ကြီးအကဲကပြောဆိုပါရယ်ဆေးရုံရှိတဲ့နေရာအတိအကျကိုပြောဆိုထားတဲ့ကြားကတိုက်ခတ်ခံရတဲ့အပေါ်နားမလည်နိုင်ဖြစ်ရသလိုမှားယွင်းတိုက်ခတ်ခဲ့တာပါဆိုတာကိုလည်းလက်မခံနိုင်ဘူးလို့အာဖဂန်မြောက်ပိုင်းဒေသဆိုင်ရာ MSF ကြီးအကဲကပြောပါရယ်တိုက်ခိုက်မှုအတွင်းသေဆုံးထိခိုက်ဒဏ်ရာရခဲ့တဲ့ဆေးဝန်ထမ်းတွေနဲ့အရသားတွေအတွက်ဝမ်းနဲ့စိတ်မကောင်းဖြစ်ရတယ်လို့လည်းမနေ့ကပဲအမေရိကန်သမ္မတဘရက်အိုဘားမားကလည်းပြောဆိုထားပါတယ်ရှင်
။စနေနေ့နောက်ပိုင်းကပါလက်စတိုင်းမျိုးသားတယောက်ကဓာတ်နယ်ထိုးခဲ့တဲ့အတွက်အစ္စရေးနှစ်ယောက်သေဆုံးပြီးနှစ်ယောက်ဒဏ်ရာရခဲ့ပြီးတဲ့နောက်ဂျေရုဆလင်မြို့တော်ဟောင်းထဲကိုဝင်ခွင့်ကန့်တက်လိုက်တယ်လို့အစ္စရေးရဲတပ်ဖွဲ့တာဝန်ရှိသူတွေကဒီကနေ့တနင်္ဂနွေနေ့မှာပြောဆိုလိုက်ပါတယ်။ဒီနှစ်ယောက်တာမြို့ဝင်ထွက်ခွင့်ကန့်တက်မှုကဂျေရုဆလင်မြို့ထဲမှာနေထိုင်အလုပ်လုပ်ပညာသင်နေသူတွေကိုတစုံတရာထိခိုက်မှုမရှိပေမဲ့မြို့ရှိပိုင်းမှာနေသူတွေကိုတော့ဝင်ခွင့်ပိတ်ပင်ထားပါလေ။ဒါ့အပြင်အကဲဆက်နေတဲ့အခြေအနေရှိနေတဲ့ Al Aqsa ဘလီကျောင်းဝန်းထဲကိုအသက်50အောက်အမျိုးသားတွေကိုလည်းဝင်ခွင့်တားမြစ်ပိတ်ပင်ထားပါလေ။စနေနေ့အကြမ်းဖက်မှုတွေမှာအဲ့ဒီဘလီဝတ်ကျောင်းနားမှာကလေးလေးတယောက်နဲ့အတူမိဘနှစ်ယောက်လမ်းလျှောက်နေကြတုန်းမှာတိုက်ခိုက်သူတယောက်ကဒီမိသားစု3ယောက်ကိုဓားနဲ့ချက်ပေါင်းများစွာထိုးပြီးတိုက်ခိုက်ခဲ့တဲ့အတွက်ကလေးရဲ့အဖေနဲ့အနားမှာရှိတဲ့အမျိုးသားတယောက်သေဆုံးပြီးတော့ကလေးနဲ့အမေဖြစ်သူကိုဆေးရုံတင်လဲရတာဖြစ်ပါလေ။ရဲတပ်ဖွဲ့ပြောခွင့်ရသူအမျိုးသမီးရဲ့ပြောဆိုချက်အရဓာသမဟာအနောက်ဘက်ကမ်းကအသက်19နှစ်အရွယ် မဟနတ်ဟာလဘီဆိုသူဖြစ်ပြီးတော့သူမသေးဆုံးခင်မှာရတဖွဲ့ဝင်နေတဲ့အနာကခီးသွားတချို့ကိုသူ့ရဲ့တစားကန်တယောက်စီကတနက်ကိုဆွဲပြီးတော့ပြစ်ခတ်တိုက်ခိုက်ခဲ့ပါလေ
စီးရီးယားနိုင်ငံတွင်းကအစ္စလာမစ်အစွန်ရောက် ISIS တို့ကိုပြစ်မှတ်ထားပြီးဒီကနေ့တနင်္ဂနွေနေ့မှာလဲလေးဆောင်ကနေပြင်းပြင်းထန်ထန်ဆက်လက်တိုက်ခိုက်နေပြီး ISIS တို့ရဲ့အခြေခံအဆောက်အအုံတွေနဲ့ထောက်ပံ့ရေးတွေကိုဘုံကျဲဖျက်ဆီးနိုင်ခဲ့တယ်လို့ရုရှားအစိုးရကပြောဆိုလိုက်ပါတယ်ပြီးခဲ့တဲ့24နာရီအတွင်းအစ္စလာမစ်အစွန်ရောက် ISIS တို့ရဲ့လေ့ကျင့်ရေးစခန်းတွေလက်နက်သုံးလောင်းယုံတွေနဲ့အမိန့်ပေးစခန်းတွေအပါအဝင်ပြင်းမှတ်ဆဲကူးတို့ကိုရုရှားစစ်လေယာဉ်တို့ကတိုက်ခိုက်နိုင်ခဲ့တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနရဲ့အကြေညာချက်မှာဖော်ပြထားပါတယ်။ Syria နောက်ပိုင်း Idlib ခရိုင်တွင်းကအများဆုံးပြစ်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်တယ်လို့ ISIS တို့အုပ်ချုပ်နေတဲ့ Raqqa မြို့အနီးမှာလည်းတချို့တဝက်ထိမှန်ခဲ့ပါတယ်။ဒီကနေ့မှာပဲအစ်တလီတောင်ပိုင်းမှာရှိတဲ့ Homes နဲ့ Hama မြို့အနီးမှာလည်းရုရှားတို့ရဲ့လေကြောင်းတိုက်ခိုက်မှုလို့တန်တရာရှိထားတဲ့နောက်ထပ်တိုက်ခိုက်မှုတွေရှိခဲ့တဲ့အကြောင်းဗြိတိန်ခြေဆိုင်ဆီးရီးယားလူ့အခွင့်ရေးစောင့်ကြည့်လေ့လာရေးအဖွဲ့ကပြောဆိုထားပါတယ်။ရုရှားတို့ဟာ ISIS အစွန်းရောက်ထုတ်ကိုပြစ်မှတ်ထားတိုက်ခိုက်နေတာမဟုတ်ဘဲဆီးရီးယားသမ္မတဘာရှာလ်အယ်အာဆတ်ဆန့်ကျင်ဘာရှာလ်အယ်အာဆတ်ကိုဆန့်ကျင်တိုက်ခိုက်နေတဲ့အနောက်အုပ်စုတို့ထောက်ပံ့ပေးထားတဲ့သဘုံတွေကိုရုရှားလေယာဉ်တွေကဘုံကျဲနေတာလို့အနောက်နိုင်ငံတွေကမေးခွန်းထုတ်ဝေဖန်နေကြပေမဲ့လေရုရှားတို့ဘက်ကတော့လေကြောင်းတိုက်ခိုက်မှုတွေကိုတိုးမြှင့်သွားမယ်လို့ပြောဆိုထားပါတယ်။ရုရှားတို့ရဲ့တိုက်ခိုက်မှု900ခန့်နှုန်းလောက်ကသာအစ္စလာမစ်အစွန်ရောက် ISIS တို့ကိုပြစ်မှတ်ထားပြီးအများစုကဆီးရီးယားသမ္မတပြုတ်ကျရေးတိုက်ခိုက်နေတဲ့သဘုံတွေကိုရည်ရွယ်တာဖြစ်တယ်လို့ဗြိတိန်ကာကွယ်ရေးဝန်ကြီးဌာနအကြီးအကဲကလည်းပြောဆိုထားပါတယ်။ပြီးခဲ့တဲ့85နာရီအတွင်းရုရှားစစ်လေယာဉ်တွေဟာအကြိမ်60ကျော်ပြန်တန်းခဲ့ပြီးအစ္စလာမစ်စစ်သွေးကြ ISIS တို့ရဲ့စခန်း50ကျော်ကိုပစ်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်တယ်လို့ရုရှားဗိုလ်ချုပ်ကာတာပိုလော့ကမနေ့တုန်းကလည်းပြောဆိုထားပါတယ်ရှင်
။အမေရိကန်နိုင်ငံ Pacific Canyon Oregon ပြည်နယ်ဒေသကောလိပ်တစ်ခုမှာလူ9ယောက်ကိုသေနတ်သမား1ယောက်ကတနက်နေ့ပစ်ခတ်တပ်ဖြတ်ခဲ့တဲ့အကြောင်းရင်းနဲ့ပတ်သက်လို့ဆက်ပြီးစုံစမ်းစစ်ဆေးနေရုံပဲလို့တာဝန်ရှိသူတွေကပြောဆိုပါတယ်။ကနဦးလုပ်ငန်းအစဉ်အနေနဲ့ဆိုးဝါးလှတဲ့ဒီတိုက်ခိုက်မှုနဲ့ပတ်သက်တဲ့သတင်းချက်လက်တွေဖြစ်နိုင်စရာရှိတဲ့အသေးစိတ်ချက်တွေကိုစုဆောင်းနေပြီးဒီမှုကင်းကိုနားလည်ဖို့ကြိုးစားနေပါတယ်။ဒါမှနောက်နာကတ်မှာဒီလိုပြဿနာမျိုးတွေဖြစ်လာရင်တနိုင်ငံလုံးတိုင်းတာအနေနဲ့ဥပဒေအရအရေးယူဖို့သက်ဆိုင်ရာဌာနတွေနဲ့ပူးပေါင်းဆောင်ရွက်နိုင်မှာဖြစ်ပါတယ်လို့ဒေါက်ကလတ်မြို့နယ်ရဲ့မှူးဂျွန်ဟန်လင်းကပြောဆိုပါတယ်။ဂျာတာဘရီနီကအမ်ကောဒေတာကောလိပ်ထဲမှာတနတ်သမားကလူအစုလိုက်အပြုံလိုက်ပြစ်ခတ်တပ်ဖြတ်ခဲ့ပြီးရဲတပ်ဖွဲ့ဝင်တွေနဲ့ရင်ဆိုင်တွေ့တဲ့ချိန်မှာအသက်26နှစ်အရွယ်ခရစ်စတိုဖာဟာပါမာဆာဟာသူ့ကိုယ်သူအဆုံးစီရင်ခဲ့မှုနဲ့စစ်စစ်ချက်ဆုံးသတ်ခဲ့တယ်လို့ရဲတပ်ဖွဲ့တာဝန်ရှိသူတွေကပြောဆိုပါတယ်။ကဘာကြီးတစ်ခုလုံးကသူ့နဲ့ဆန့်ကျင်ဘက်ဖြစ်နေတာကိုခံစားရတယ်လို့အခင်းဖြစ်ချိန်ကကြံခဲ့တဲ့တနတ်သမားရဲ့မှတ်စုထဲမှာတွေ့ရတဲ့အကြောင်းသတင်းမီဒီယာတွေကဖော်ပြကြပါတယ်။ဒီတိုက်ခိုက်မှုကြောင့် Congress လွှတ်တော်မှာတနတ်ထိန်ချုပ်ဖို့ဥပဒေချမှတ်ရေးအတွက်အရေးယူဆောင်ရွက်မဲ့လူတွေကိုမဲပေးရွေးချယ်ဖို့သမ္မတ Obama ကတိုက်တွန်းပြောဆိုခဲ့ပါတယ်။
ဒီကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီကနေ9နာရီထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းစီစဉ်ကနေတနင်္ဂနွေနေ့ညနေခင်းဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးကြေညာပေးနေပါတယ်ရှင်။တရုတ်နိုင်ငံတောင်ပိုင်းကိုအင်အားဖြင့်တိုင်ဖွန်းမုန်တိုင်းတနင်္ဂနွေနေ့နေခင်းပိုင်းမှာစတင်ဝင်ရောက်နေပြီးကမ်းရိုးတန်းဒေသတွေကိုရိုက်ခတ်နေတာကြောင့်တောင်းနဲ့ချီတဲ့ဒေသခံတွေကိုဘေးလွရာရွှေ့ပြောင်းနေကြရပါတယ်။တိုင်ဖုန်းမိုဂျီကေဟာတနအီကို180ကီလိုမီတာနှုန်းနဲ့တိုက်ခတ်နေပြီးမနေ့ပြန်တနင်္လာနေ့မှာတော့တချို့ဒေသတွေမှာမိုးရေချိန်280မီလီမီတာအထိရောက်ရှိလိမ့်မယ်လို့အမျိုးသားမိုးလေဝသဌာနကလည်းကြေညာထားပါတယ်။ဂွန်တောင်းနဲ့ဟိုင်နန်ပြည်နယ်တို့မှာမုန်တိုင်းထံကိုအဆိုးအဝါဆုံးခံစားကြရပွဲရှိနေပါတယ်။သတင်းတပတ်ကြာတရုတ်အမျိုးသားနေအလက်ရဲ့ကာလနဲ့တိုက်တိုက်ဆိုင်ဆိုင်မိုဂျီကေတိုင်ဖုန်းဝင်ရောက်တိုက်ခတ်မှုနဲ့ကြုံတွေ့နေရတာလည်းဖြစ်ပါတယ်။အပန်းဖြေစခန်းတွေရှိတဲ့ဟိုင်နန်ကျွန်းမှာလည်းထောင်နဲ့ချီတဲ့အလက်ရက်ခီးထွက်ချသူတွေရှိနေကြပါတယ်။မုန်တိုင်းမူကြီးကဝင်ရောက်တိုက်ခတ်နေတာကြောင့်မော်တော်ဘုတ်4000လောက်လဲစိတ်ကန်းစီကိုပြန်ကတ်ခဲကြရတယ်လို့အာနာပိုင်တို့ကပြောပါတယ်။အခုတရုတ်နိုင်ငံတောင်ပိုင်းကိုဝင်ရောက်တိုက်ခတ်နေတဲ့မုန်တိုင်းမူကြီးကတော့ကိုရီးယားဘာသာစကားနဲ့အမည်ပေးထားတာဖြစ်ပြီးတက်တန့်လို့အဓိပ္ပာယ်ရပါတယ်ရှင်
။မလေးရှားနိုင်ငံမှာတော့လာမယ့်တနင်္လာနေ့အင်္ဂါနေ့တွေမှာမီးခိုးမြူဆိုင်ပီလေးတို့ညဉ့်ညက်မှုခြေနေတွေဆက်ပြီးဆိုးဝါးနေမှာဖြစ်လို့အစိုးရအကြောင်းတွေကိုပိတ်ထားမှာဖြစ်ပါတယ်။မလေးရှားမြို့တော်ကွာလာလမ်ပူးမှာ ဒီကနေ့တနင်္ဂနွေနေ့မှာဆိုရင်လေတို့ညဉ့်ညံ့မှုအခြေအနေအဆိုးဆုံးအဆင့်ကိုရောက်နေပါတယ်လေတို့ညဉ့်ညံ့မှုညွန်ကိန်း283အထိရောက်နေပြီးမှတ်တမ်းတွေအရလေတို့ညဉ့်ညံ့မှုအဆိုးဆုံးအနေအထားမှာရှိနေလို့ကျန်းမာရေးအတွက်ထိခိုက်နိုင်ဆုံးအခြေအနေဖြစ်တယ်လို့သဘာဝပတ်ဝန်းကျင်ထိန်းသိမ်းဆိုင်ဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်လေတို့ညဉ့်ညံ့မှုကြောင့်နှစ်ပတ်လည်မာရသွန်ပြေးပွဲကိုဖျက်သိမ်းရမယ့်အခြေအနေကိုရောက်နေတဲ့အတွက်အပြေးသမားတွေရောပြိုင်ပွဲကြည့်ဖို့အားခေထားတဲ့ပရိသတ်တွေပါစိတ်ပြတ်နေကြပါတယ်အင်ဒိုနီးရှားနိုင်ငံစူမာထရာနဲ့ကယ်လီမန်တန်ဒေသတွေကတော်မီလောင်မှုတွေကနေစခဲ့တဲ့ဒီမီးခိုးမြူတွေကမလေးရှားနိုင်ငံတစ်ခုလုံးကိုထိခိုက်မှုရှိနေတာအချိန်တစ်လကျော်ရှိနေပြီဖြစ်ပါတယ်
။နိုင်ဂျီးရီးယားနိုင်ငံမှာအနည်းဆုံးလူ18ဦးသေဆုံးလူ40လောက်ဒဏ်ရာရခဲ့ရတဲ့ညာညာနဲ့ခူဂျီမြို့တို့ကပောက်ကွဲမှုနှစ်ခုရဲ့လက်သက်တရခန်းနဲ့ပတ်သက်လို့ရဲတွေနဲ့မျက်မြင်တွေ့သူတွေဘယ်သူလက်ချက်ဖြစ်တယ်ဆိုတာကိုဆက်ဆက်ပြောဆိုနေကြပါတယ်။ပောက်ကွဲမှုနဲ့ပတ်သက်လို့ဘသူလက်ချက်ဆိုတာမသိရသေးပေမဲ့အာနာပိုင်တို့ကတော့ဒီတိုက်ခိုက်မှုဟာအစွန်းရောက်ဘိုကိုဟာရန်အဖွဲ့ရဲ့လက်ချက်ဖြစ်တယ်လို့အတိအကျပြောဆိုနေကြပါတယ်။အ ਨੇ ဆုံး14ဦးသေဆုံးပြီးဒါဇင်နဲ့ချီဒဏ်ရာရခဲ့တဲ့မီရူဂူရီမြို့မှာလူ၄ဦးတို့အသေးခံပောက်ကွဲမှုအပြီးနောက်တနေ့မှာပဲညာညာနဲ့ခူဂျီမြို့တို့ကပောက်ကွဲမှုတွေဖြစ်ပွားခဲ့တာပါ။သမ္မတမိုဟာမက်ဘူဟာရီကတော့ဘိုကိုဟာရန်အစွန်းရောက်အဖွဲ့ကိုချေမှုန်းသွားမယ်လို့ကတိပြုပြောဆိုထားပါတယ်ရှင်။
ဂွတ်ဒီမာလာနိုင်ငံမြို့ပြင်ဘက်မှာဖြစ်ခဲ့တဲ့ရွှေမြေပြုံမှုမှာအသက်ရှင်ကျန်ရစ်သူတွေတွေ့နိုင်မှုမျှော်လင့်ချက်အလုံးဒီနေ့တနင်္ဂနွေနေ့မှာပြတ်သုံးသွားပြီဖြစ်ပါလေ။အရေးပေါ်ကယ်ဆယ်ရေးသမားတွေကပျောက်ဆုံးသူ350ကိုကယ်တင်နိုင်ဖို့တန်နစ်ချီတဲ့မြေသားတွေတူးထုတ်ခဲ့ပေမဲ့သေဆုံးသူဦးရေ86ထိတိုးပွားလာပြီးနောက်ထပ်လည်းသေဆုံးသူဦးရေတိုးဦးမယ်လို့ယူဆရပါလေ။မိသားစုဝင်21ယောက်ပျောက်ဆုံးနေတဲ့အမျိုးသမီးတစ်ယောက်ကဒီတစ်ခါရွှေမြေပြုံမှုကအဆိုးဆုံးပါပဲလို့ပြောပါလေ။ကျာတာပရင်းညကမိုးချီပြီးရုတ်တရက်ဖြစ်ခဲ့တဲ့ရွှေမြေပြုံမှုကြောင့်အိမ်ပေါင်း125လုံးလောက်ပျက်စီးခဲ့တယ်လို့တာဝန်ရှိသူတွေကပြောဆိုပါတယ်။အမေကိုကူညီဖို့တွားပြီးအပြန်လမ်းမှာဘာမှမကြံတော့ဘူးလို့သူ့မိခင်နဲ့မောင်နှမ9ယောက်စလုံးကူရက်တီပျောက်ဆုံးနေတဲ့18နှစ်သားကာလော့စ်အက်ကပြင်သစ်သတင်းဌာနကိုပြောဆိုပါတယ်။ဒီဆိုးရတဲ့ရွှေမြေပြုံမှုကဂွာတီမာလာမြို့တော်အရှေ15ကီလိုမီတာအကွာလောက်မှာရှိတဲ့မြူနစ်ပယ်နယ်မြေတွေကအယ်ကမ်ဘရီကျေးရွာမှာဖြစ်ခဲ့တာပါ။
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်တဲ့မမိုးဖြူတို့ကပြောပြခဲ့ကြတာပါ VOA အခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို burmese.voanews.com internet ဆာမျက်နှာကနေကျွန်တော်တို့ထုတ်လွှင့်နေတဲ့တပြိုင်နက်တည်းမှာပဲတိုက်ရိုက်နားဆင်နေပါတယ်အခုတော့စူးစီးတင်ပြချက်ဆက်သွယ်မေးမြန်းချက်တွေကိုကြားရပါမယ်နိုဝင်ဘာလမှကျင်းပမဲ့ရွေးကောက်ပွဲဟာမြန်မာနိုင်ငံသားတွေရဲ့အနာဂတ်အတွက်အလွန်အရေးကြီးတာကြောင့်မဲပေးနိုင်တဲ့အခွင့်အရေးကိုလက်လွတ်မခံဘဲရွေးကောက်ပွဲမှာမဲပေးဖို့လိုတယ်လို့ကချင်ပြည်နယ်ကိုရောက်ရှိနေတဲ့ဒေါအောင်ဆန်းစုကြည်ကပြောကြားလိုက်ပါတယ်ပြည်သူတွေရဲ့ဘဝလွတ်လပ်ပြီးလုံခြုံမှုရှိတဲ့အခြေအနေမျိုးကသာတိုင်းပြည်မှာဒီမိုကရေစီရှိတယ်ဆိုတာကိုသတ်မှတ်နိုင်မှာဖြစ်တယ်လို့လည်းသူမကပြောဆိုပါတယ်ဒီအကြောင်းကိုဆက်လက်တင်ပြခြင်းပါတယ်စတေမာလာတောင်းရင်ညကမိုးညင်းမြို့မှာညအိတ်ခရီးတထောင်နားခဲ့တဲ့ဒေါအောင်ဆန်းစုကြည်ဟာတနင်္ဂနွေဒီကနေ့မနေ့ပိုင်းမိုးညင်းမြို့ကန်တွေကိုဟောပြောခဲ့ပြီးအခုတော့မြေကြီးနားမြို့ကိုပြန်လည်ရောက်ရှိနေပြီဖြစ်တယ်လို့NLD ပါတီကချင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်လောင်းဖြစ်တဲ့ဦးကျော်ကျော်ဝင်းကပြောပါတယ
်။မိုးညင်းမှာမင်းကဟောတယ်။မိုးညင်းပြီးတော့မှနတ်မောင်းဝင်သွားတယ်။နတ်မောင်းသွားပြီးတော့နတ်မင်းမဟောပြီးတော့မှနတ်မောင်းကနေပြီးတော့မှအခုမြစ်ချနာကိုထွက်သွားပါပြီ။ငါတို့ကအခုတောင်ဆန်းစုကြည်လာတော့အကုန်လုံးကိုဂိုင်အောင်သက်တိုင်ကိုထွက်ကြပါလေ။ဟိုရှမ်းနေသူ့ရင်ကျင်းမှုအဖွဲ့တွေကစားအကုန်လုံးကျူဆိုကြတယ်လေ။အတော်ဆန်းစုကြည်မပေါ်အပြည့်ဝထောက်ခံတယ်ဗျ။
ဒီ2015ရွေးကောက်ပွဲဟာမြန်မာနိုင်ငံသားတွေရဲ့အနာဂတ်အတွက်အလွန်အရေးကြီးကြောင်းဟိုပင်မြို့မှာဒေါအောင်ဆန်းစုကြည်ပြောဆိုခဲ့ပါတယ်
။ရွေးကောက်ပွဲကော်မရှင်ကပြောသွားပါတယ်။30ရာခိုင်နှုန်းနဲ့မဲစင်းရင်တွေကိုတာဝန်ယူနိုင်မယ်တဲ့။ရွေးကောက်ပွဲကော်မရှင်ကတာဝန်မယူနိုင်ရင်90ရာခိုင်နှုန်းအတွက်ကိုကျမတို့အားလုံးကနေပြီးတော့စူးစမ်းပြီးတော့တာဝန်ယူရမယ်။ဘာဖြစ်လို့လဲဆိုတော့ဒီရွေးကောက်ပွဲဟာကျမတို့အနာဂတ်အတွက်အင်မတန်မှအရေးကြီးလို့ပါနိုင်ငံတကာနိုင်ငံရဲ့သမိုင်းမှာဆိုလို့ရှိရင်ဒီလိုအခွင့်အပြောင်းဆိုတာအင်မတန်မှရှားပါတယ်တခင့်မှာတစ်ခါပေါ်တဲ့အခွင့်အရေးပါဒီလိုတခင့်မှာတစ်ခါပေါ်တဲ့အခွင့်အရေးကိုကျမတို့လွတ်သွားပြီဆိုလို့ရှိရင်ဘယ်တော့တော့အခွင့်အရေးရမယ်ဆိုတာကိုအိတ်တိချာချာတွေ့လို့မရပါဘူးအေးချမ်းချမ်းနဲ့နိုင်ငံတကာနိုင်ငံကိုပြောင်းဖို့ကြီးဆိုတာဟာရွေးကောက်ပွဲကြီးပဲဖြစ်ပါတယ်
ဘာသာရေးကိုအသုံးချပြီး NLD ပါတီကိုတိုက်ခိုက်တာတွေနဲ့အခြားတစ်ဖက်မှာစီးယုံတာတွေနဲ့ပတ်သက်ပြီးဒေါအောင်ဆန်းစုကြည်ကအခုလိုပြောသွားပါတယ်
ဘာသာရေးနဲ့ပတ်သက်လို့ကျမတို့အဖွဲ့ရုပ်ကိုတိုက်ခိုက်နေတယ်ပြီးတော့ဘာသာရေးကိုအဆုံးချပြီးတော့တစ်ဖက်ကနေစီးအောင်နေကြတာအဲ့ဒါကိုကျမတို့ဘယ်လိုသဘောရလဲလို့မေးပါတယ်ဘာသာရေးကိုသုံးပြီးတော့နိုင်ငံရေးလှုပ်ရှားတာဖွဲ့စည်းပုံခြေကဥပဒေကိုချုံ့မရရောက်ပါတယ်ဥပဒေနဲ့မကိုက်နေတာကြောင့်မို့ကျမတို့ကိုယ်တိုင်လည်းဘယ်တော့မှမလုပ်ပါဘူးလုပ်တဲ့လူတွေကလည်းအဖြစ်ရှိပါတယ်အဖြစ်ရှင်မှန်သိရတဲ့အုပ်ချုပ်ရေးပိုင်းဆိုင်ရာဘာဖြစ်လို့ကြည့်နေလဲဆိုတော့ပြည်သူလူထုအများကြီးစဉ်းစားကြဖြစ်ပါလိမ့်မယ်
ပြည်သူတွေရဲ့ဘဝကိုလွတ်လပ်မှုနဲ့လုံခြုံမှုပေးနိုင်မှသာတိုင်းပြည်တစ်ခုမှာဒီမိုကရေစီရှိတယ်လို့သတ်မှတ်နိုင်ကြောင်းဒေါအောင်ဆန်းစုကြည်ကပြောပါတယ
်နိုင်ငံတနိုင်ငံမှာတကယ်လို့ပြည်သူကိုတံပေါ်ထားတယ်ဆိုလို့ရှိရင်ပြည်သူတယောက်ချင်းတယောက်ချင်းဟာကိုယ်ကဘယ်လိုယာဉ်ရှိရှိမရှိရှိနိုင်ငံတော်ကဥပဒေရပေးထားတဲ့အခွင့်အရေးတွေအားလုံးကိုပြည်ပြည်ဝဝခံစားပိုင်ခွင့်ရှိရမှာပါဒီမိုကရေစီဆိုတာပြည်သူတွေရဲ့ဘဝကိုလွတ်လပ်မှုနဲ့အာမခံရမယ်လုံခြုံမှုနဲ့အာမခံရမယ
်ကချင်ပြည်နယ်မှာ NLD ပါတီအပါအဝင်ကချင်နဲ့ရှမ်းပြည်တိုင်းဒေသပါတီတွေကပါစုစုပေါင်းပါတီခုနှစ်ခုဝင်ရောက်ရှင်ပြိုင်ကြမှာပါဒေသခံတိုင်းဒေသတွေရဲ့ NLD ပါတီပေါ်သဘောထားနဲ့ပတ်သက်လို့လွတ်တော်ကိုယ်စားလှယ်လောင်းဦးကျော်ကျော်ဝင်းကခုလိုရှင်းပြပါတယ
်ကျွန်တော်တို့เนี่ยအရင်တော့အိတ်အစင်မချောတဲ့ရွာတွေတောင်မှဒါသဘောပါဗျာဟိုတိုက်ခိုက်ကနည်းနည်းအားတာတဲ့ရွာတွေရှိတာပေါ့နော်အဲ့လိုရွာတွေရောနောက်ပြီးတော့မှဒီရှမ်းပြည်ဒေသဖြစ်တဲ့အတွက်ရှမ်းပြည်တကယ်လွှမ်းမိုးတဲ့နေရာတွေရောနောက်ပြီးတော့မှဟိုမပတာဟိုလွှမ်းနေတဲ့နေရာတွေရှိတယ်အဲ့ဒီနေရာတွေရောကျွန်တော်တို့ဖိတ်လိုက်တိုင်းတော့ကျွန်တော်တို့များတော့တက်လာပါတယ်တက်လာပြီးတို့နားထောင်တယ်အဲ့လိုလောက်တာရောကျွန်တော်တို့ပဲပြန်ပြီးတော့မှကျွန်တော်တို့မဲပေးပါမယ်ဆိုတာကြီးလည်းအများတော်များတွေ့ရတယ်ပေါ့
ဒေါန်ဆန်းစုကြည်ဟာဒီကနေ့ညမြကျင်းသားမြို့မှာညအိတ်ရန်သားမှာဖြစ်ပြီးမနေ့ပြန်ကချင်ပြည်နယ်ဆိုင်ရာ NLD ပါတီခေါင်းဆောင်တွေနဲ့တွေ့ဆုံပြီးတဲ့နောက်ကချင်ပြည်နယ်ကနေပြန်လည်ထွက်ခွာမှာဖြစ်ပါတယ်ခင်ဗျာဒီဝေးကတနင်္ဂနွေနေ့ညနေခင်းအစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်အခုတော့မဲအစည်းအဝေးနဲ့ပတ်သက်ပြီးတင်ပြခြင်းပါတယ်တနင်္ဂနွေလုံးအတိုင်းအတာနဲ့ပြည်ထောင်စုရွေးကော်ပွဲကော်မရှင်ကထုတ်ပြန်တဲ့မဲဆန္ဒရှင်စီရင်တွေမှာရက်ွက်လမ်းအလိုက်မိမိတို့ရဲ့မိသားစုဝင်မဟုတ်သူများမိမိမသိတဲ့ဒဇိမ့်နာမည်တွေပါဝင်နေရင်တက်ဆိုင်ရာရက်ွက်မြို့နယ်ရွေးကော်ပွဲကော်မရှင်အဖွဲ့ခွဲရုံးတွေကိုအ мян ဆုံးအကြောင်းကြားပြီးပယ်ဖျက်ခိုင်းပါလို့အတိုက်ခံ NLD ပါတီကပြည်သူတွေကိုနှိုးဆော်လိုက်ပါတယ်ဒါအပြင်ရွေးကော်ပွဲကျင်းပဖို့ရက်နီးလာချိန်မှာပဲမဲဆန္ဒရှင်ပြည်သူတွေမဲပေးမှုနီးစနစ်မှန်ကန်အောင်မဲပေးနိုင်ရေးဝိုင်းဝန်းကြိုးပမ်းပေးကြဖို့ကိုလည်း88မျိုးဆက်ចောင်းသားတွေကတိုက်တွန်းပါတယ်အသေးစိတ်ကိုတော့မတ်စုမွန်ကတင်ပြပါမယ်ခင်ဗျာ
ဟုတ်ပါတယ်လာမယ့်နိုဝင်ဘာလ10ရက်နေ့မှာတနင်္ဂနွေလုံးအတိုင်းအတာနဲ့အထွေထွေရွေးကောက်ပွဲတွေကျင်းပမယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတရားဝင်ကြေညာထားတာပါ2015ရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်ကြမဲ့နိုင်ငံရေးပါတီတွေတတိပုဂ္ဂလတွေကလည်းစက်တင်ဘာလ10ရက်နေ့ကနေစလို့ရွေးကောက်ပွဲအောင်နိုင်ရေးမဲဆွယ်စီယုံရေးဆင့်နေကြခြင်းလည်းဖြစ်ပါတယ်ရွေးကောက်ပွဲဝင်မဲ့လွှတ်တော်ကိုယ်စားလှယ်လောင်းနေဘက်ကမဲဆွယ်စီယုံရေးဆင့်နေခြင်းနဲ့တပြိုင်တည်းပြည်သူတွေမဲစည်းရင်သွားကြည့်ကြဖို့မဲစည်းရင်နေစစ်ဆေးကြဖို့မဲပေးနည်းစနစ်မှန်ကန်စွာပေးနိုင်ကြဖို့စတဲ့ရွေးကောက်ပွဲပညာပေးမှုတွေကိုလည်းလှုပ်ဆောင်နေကြတာဖြစ်ပါတယ်ဒီလိုအခြေအနေမှာလွှတ်တော်ကိုယ်စားလှယ်လောင်းအရေးအတွက်1100ကျော်နဲ့အများဆုံးဝင်ရောက်ရှင်ပြိုင်မှာဖြစ်မဲ့အတိုက်ခံပါတီကြီးဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဘက်ကနေနိုင်ငံသားတွေမဲပေးခွင့်မဆုံးရှုံးစေရေးမဲစည်းရင်စီစစ်မှုတွေကိုအင်တိုင်းအားတိုင်းလှုပ်ဆောင်နေတာဖြစ်ပါတယ်ရက်ွက်ကြေးရွာမြို့နယ်တွေထဲမှာဒုတိယအကြိမ်ထုတ်ပြန်ထားတဲ့မဲစည်းရင်နေတဲ့မိမိတို့ရဲ့မိသားစုဝင်မဟုတ်တဲ့သူတွေရဲ့နာမည်တွေရက်ွက်လမ်းနေထဲမှာမိမိတို့မသိတဲ့ဒဇိမ့်တွေရဲ့နာမည်တွေအများအပြားပါဝင်နေတာကိုစစ်စစ်တွေ့ရှိရတဲ့အတွက်သက်ဆိုင်ရာဒေသခံရက်ကွက်ကြေးရွာမြို့နယ်ရွေးကောက်ပွဲကော်မရှင်အဖွဲ့ခွဲရုံးတွေကိုအမြန်ဆုံးအကြောင်းကြားတင်ပြပေးဖို့ကိုအဖွဲ့ချုပ်ဘက်ကပြည်သူတွေကိုနှိုးဆော်နေပါတယ်။ရွေးကောက်ပွဲမဲမတမာမှုမဖြစ်စေရေးမဲဆန္ဒရှင်ပြည်သူတွေဘက်ကတာဝန်တရအနေနဲ့ပူးပေါင်းပါဝင်ပေးကြဖို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဗဟိုရွေးကောက်ပွဲအောင်နိုင်ရေးအဖွဲ့ရဲ့မဲဆေးစစ်စစ်ရေးတာဝန်ခံကိုဇာနီထိန်ဝင်းကအခုလိုပြောပါတယ်
။ဒီမဲဆေးနဲ့ကာလမှာကျွန်တော်မဲဆေးသွားပြီးဆေးတဲ့အခါမှာမဲဆေးမှာမိသားစုကတော့မဟုတ်ရက်ကွက်လိုက်တော်လို့အရှိတ်ရဲ့ဆိုရင်ကျွန်တော်ရွေးကောက်ပွဲဆိုင်ရာဤဥရိယာဆိုရင်ကျွန်တော်တို့ကခရိုင်ကော်မရှင်ကိုတွားပြီးတောင်းကြပါတယ်ခင်ဗျာခရိုင်မတ်လေးပြီးတော့ကျွန်တော်တို့လည်းဒီဥရိယာပဲကျွန်တော်တို့ပြန်ပြီးတော့ပြန်လည်ပြန်ပြရပါခင်ဗျာကျွန်တော်တို့ကမြို့နယ်ရွေးကောက်ပွဲကော်မရှင်ရဲ့အပိမဲ့ကိုကြည့်ပြီးတော့ကျွန်တော်ခရိုင်ရွေးကောက်ပွဲကော်မရှင်ကိုကျွန်တော်တို့ပြန်ပြရပါခင်ဗျာနောက်ချက်နဲ့ကျွန်တော်တို့ဒီမဲရံဒီမှာကတ်နဲ့လက်ဆက်လာရှိစီးမှာတော့ထည့်ပြရပါခင်ဗျာ
ရွေးကောက်ပွဲကျင်းပဖို့တလားလောက်ပဲကြာတော့တဲ့အချိန်မှာမဲဆန္ဒရှင်ပြည်သူတွေရွေးကောက်ပွဲမှာမဲပေးမှုစနစ်မှန်မှန်ကန်ကန်နဲ့မဲပေးနိုင်မှုအရေးနိုင်ငံရေးပါတီတွေနဲ့အရက်ဖက်အဖွဲ့အစည်းတွေဒီမိုကရေစီအင်အားစုတွေဘက်ကပြည်သူတွေနဲ့အတူပညာပေးဆောင်ရွက်ပေးဖို့ကိုလည်း88မျိုးဆက်ပွင့်လင်းလူအဖွဲ့အစည်းက88ကျောင်းသားကောင်းဆောင်တွေကနှိုးဆော်နေပါတယ်။တိုင်းပြည်အပြောင်းလဲအတွက်အရေးပါလာတဲ့မဲဆန္ဒရှင်တွေရဲ့ဆန္ဒမဲတပြားမဆုံးရှုံးစေရေးမဲပေးနည်းစနစ်မှန်မှန်ကန်ကန်ပေးနိုင်မှုစနစ်တကျမဲစိတ်တုံးကိုထုနိုင်အောင်လေ့လာထားကြဖို့ကိုလည်းတိုက်တွန်းလိုပါတယ်လို့ရွေးကောက်ပွဲပညာပေးလုပ်ငန်းတွေဆောင်ရွက်နေတဲ့88မျိုးဆက်ကျောင်းသားခေါင်းဆောင်ကိုချင်းမီကလည်းပြောပါတယ
်အခုကမဲစင်းမကြည့်တာရဲ့နောက်ပြီးတော့မဲပေးနည်းမှာပြဿနာရှိနေတာရဲ့အဲ့ဒါကိုတော့ဒီရွေးကောက်ပွဲဝင်မဲ့ပါတီတွေကိုရပ်ဖက်လူ့ဖွဲ့စည်းတွေကဒါထိရောက်လုပ်ပြီးဖို့လိုအပ်နေမှာနောက်တော့မဲတုံးထုမယ်ဆိုရင်တော့မှအဲ့ဒီမင်းများသွားရင်တော့မှပြဿနာရှိတယ်တစ်ဖက်ကမင်းပေးလိုက်တဲ့မင်းများသွားရင်တော့မှမင်းပြားသွားနိုင်တယ်အဲ့ဒီပြဿနာရှိနေတယ်ရှိနေတဲ့မဲတုံးထုရစနေဟိုဘက်ကမဲကိုဟလာမင်းနဲ့ထိပြီးလိုက်တဲ့အချိန်မှာဘလောက်အများလဲနည်းလဲဆိုတော့စစ်စင်းနိုင်ခွင့်ပေါ့အဲ့ဒါမျိုးကြီးကစတာပြီးသူတို့ကျွန်တော်တို့ဒါ folder education မှာဟိုထိရောက်လို့ရလိမ့်မယ်ပြောရင်တိပယ်ဒါကဟိုအထူးဖြင့်ပေါ့ဟို network ကျပြန့်နဲ့ဟလာဖုန်းအင်အားများတဲ့ modern technology ဖွဲ့ချုပ်လို့မျိုးပေါ့ဒါတွေကဒီ folder education ကိုလုပ်ရင်းနဲ့ message စီရင်မှုကိုလုပ်သွားနိုင်တော့ပိုကောင်းမယ်လို့ကျွန်တော်တို့ယူမယ်အကောင်ဆုံးကတော့ခုနကျွန်တော်ပြောလိုပဲကျွန်တော်တို့ဘာသာလောက်ကြမယ်တောင်းအောင်ရှိနေတယ်အဲ့ဒါကျွန်တော်ရှိတဲ့မျိုးသက်တွေရောနောက်ပြီးတော့ဒီနိုင်ငံပါတီအဖွဲ့အစည်းတွေရောနောက်ရက်ဖက်လူဖွဲ့စည်းတွေရောဖြစ်နိုင်လို့ရှိရင်တိုင်းသက်စင်းပေါ့လူပြောက်ချင်းစီကိုပညာပေးတဲ့ကိစ္စမျိုးအဲ့ဒါမျိုးကိုလုပ်ဖို့ကောင်းတယ်လို့ကျွန်တော်ထင်တယ်အဲ့ဒါမဲတုံးထုတဲ့ပုံစံကစလို့ပေါ့နော်ပြောလို့လိုတယ်
တဘာဝဘေးရနေရနဲ့ရေဘေးတင်ဒေတာတွေဖြစ်တဲ့အတိုင်းနဲ့ပြည်နယ်တွေအတွက်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကမဲစရင်ထုတ်ပြန်ကြေညာမှုကိုတိုးမြှင့်ကြေညာထားပေးတဲ့အထက်မကွေးတိုင်းစေတုဒ္ဓရာမြို့နယ်မန္တလေးတိုင်းမြင်းကြံမြို့နယ်အေရဝတီတိုင်းဟင်္ဒရာမြို့နယ်ဇလုံမြို့နယ်မြန်အောင်မြို့နယ်တွေအတွက်ဒီကနေ့အောက်တိုဘာလ၄ရက်နေ့အထိမဲစရင်ကိုနောက်ဆုံးထားထုတ်ပြန်ပေးခဲ့တာပါပြင်ဆင်ဖြည့်ဆွတ်ပယ်ဖျက်လိုတဲ့သူတွေအနေနဲ့သက်ဆိုင်ရာရက်ွက်မြို့နယ်ကြေးရွာရွေးကောက်ပွဲကော်မရှင်ရုံးတွေကိုအကြောင်းကြားရမှာဖြစ်ပါတယ်ဒါအပြင်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကရွှေပြောင်းသူတွေအတွက်မဲစရင်ပုံစံ၃ကကြီးဖြည့်ဆွတ်တင်ပြခွင့်ကိုအောက်တိုဘာလ၁၀ရက်နေ့အထိခွင့်ပြုထားတာဖြစ်လို့နောက်ဆုံးအဆင့်မဲယုံမှာကြေညာကတ်မဲ့မဲစရင်မှာပါဝင်နိုင်ရေးပုံစံဖြည့်ပေးကြဖို့ကိုလည်းအတိုက်ခံပါတီ NLD ရဲ့ဗဟိုမဲစရင်စီစီရေးအဖွဲ့ကကြေညာချက်ထုတ်ပြန်နှိုးဆော်ထားပါတယ်ရှင်
။မဆုမွန်ရဲ့တင်ပြချက်ပါခင်ဗျာ။ VOA TV သတင်းလွှာအစီအစဉ်ကနေရွေးကောက်ပွဲဆိုင်ရာသတင်းပေးပို့ချက်နဲ့တွေ့ဆုံမေးမြန်းခန်းတွေကိုထုတ်လွှင့်တဲ့အထူးအစီအစဉ်ကိုတင်ဆက်နေပါတယ်။နိုင်ငံရေးပါတီတွေရဲ့မူဝါဒနဲ့ရွေးကောက်ပွဲကတိကဝတ်တွေနဲ့ပတ်သက်လို့နိုင်ငံရေးပါတီမိတ်ဆက်အစီအစဉ်မှာတော့အခုအရင်ဆုံးခမီးအမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီမိတ်ဆက်ကိုနားဆင်ရပါမယ်
။ဒါမှမဟုတ်ရွေးကောက်ပွဲကိုရခိုင်ပြည်နယ်ကနေပါတီကြီးတွေအပြင်ဒေသခံတိုင်းသားပါတီငယ်လေးတွေလည်းဝင်ရောက်ရှင်ပြိုင်ကြမှာဖြစ်ပါတယ်။ခမီးမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီဟာလဲရခိုင်ပြည်နယ်ကနေဝင်ရောက်ရှင်ပြိုင်မဲ့ဒေသခံတိုင်းသားပါတီတစ်ခုဖြစ်ပါတယ်။စုစုပေါင်းကိုယ်စားလှယ်လောက်9ယောက်ဝင်ရောက်ရှင်ပြိုင်မှာဖြစ်ပြီးတော့ရခိုင်ပြည်နယ်မြို့နယ်၄မြို့နယ်ကနေဝင်ရောက်ရှင်ပြိုင်သွားမှာဖြစ်ပါတယ်။ပါတီရဲ့အထွေထွေအတွင်းရေးမှူးဖြစ်တဲ့ဦးနေတာကျော်ကလာမဲ့ရွေးကောက်ပွဲကိုပါတီရဲ့ဘလိုမူဝါဒတွေနဲ့ဝင်ရောက်ရှင်ပြိုင်သွားမယ်ဆိုတာကိုအခုကိုပြောပါတယ်
။ပထမအချက်ကအရေးအချက်ကတော့ကမ္ဘာနိုင်ငံအလီမှာပြည်ထောင်စုမြန်မာနိုင်ငံအဖြစ်ခိုင်မာစွာရဲ့ဒီသောနိုင်ရေးနဲ့ပြည်ထောင်စုဖို့တိုင်းရင်းသားအလုံးပူပေါင်းဆောင်ရွက်ရေးဆိုပြီးတော့တစ်အချက်ပါနှစ်အချက်ကတော့စေကံပြေဝတဲ့ဒီမိုကရေစီပြည်ပြင်းဖော်ဆောင်ရမှာပြည်ထောင်စုဖို့တိုင်းရင်းသားအချင်းချင်းလက်တွေ့ဆောင်ရွက်ရေးဆိုပြီးတော့နှစ်အချက်မှာပါပါတယ်သုံးအချက်မှာတော့ခမည်းတိုင်းရင်းသားမြို့နေစုတွေကာယညာနာဇာတိဖွံ့ဖြိုးတိုးတက်ရေးကိုအာသင်ခွင့်စစ်ဆောင်ရွက်ရင်းတခြားလူနေစုမြို့နေစုတွေနဲ့လေဖက်စုံပူပေါင်းပြီးတော့ဖွံ့ဖြိုးတိုးတက်အောင်အပိကူညီဆောင်ရွက်ရဆိုတဲ့ဟာလေးပါပါတယ်။နောက်တစ်ချက်ကတိုင်းရင်းသားလူမျိုးအချင်းချင်းယဉ်ကျေးချစ်ကင်ချစ်ကြည်မှုအပြန်အလှန်လေးစားမှုရိုင်းပင်းကူညီမှုတိခန့်ခွင့်လင်းမှုဆိုတဲ့မိသားစုစေတဲ့ကိုအခြေခံပြီးပြည်ထောင်စုစေတဲ့ခိုင်မာရှင်သန်ရေးဇေယျအတွက်ကျွန်တော်တို့ဆောင်ရွက်တဲ့ဆိုပြီးတော့ပါပါတယ်။နောက်ဆုံးအချက်ကတော့ခမည်းတိုင်းရင်းသားကျွန်တော်တို့ခမည်းတိုင်းသားတွေရဲ့ဒလေးရိုးရာယဉ်ကျေးမှုအမျိုးသားရဲ့လက္ခဏာမပြောက်ပြအောင်ထင်းထင်းဆောင်လျှောက်ပြီးခင်နဲ့လျော်ညီစွာဒီကျင့်ပြုစုပြုတော်တော်မင်းဆိုတဲ့အဲဒီရည်ချက်ငါချက်နဲ့ဖွင့်စီထားပါလေခင်ဗျာ
ခမီးအမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီကနေဝင်ရောက်ရှင်ပြန်မဲ့ကိုယ်စလဲလောင်းနေတယ်မှာအမျိုးသမီးကိုယ်စလဲလောင်းတက်ရောက်ပါဝင်မှာဖြစ်ပြီးတော့သူတို့အနေနဲ့အဓိကရှင်ပြန်မဲ့ပါတီမရှိဘူးလို့ဆိုပါလေခမီးအမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီဟာ2010တုန်းကလေရွေးကောက်ပွဲကို3နေရာဝင်ရောက်ရှင်ပြန်ခဲ့ပေမဲ့နိုင်တော့မရရှိခဲ့ပါဘူ
းအခုဒီ2010ငါရွေးကောက်ပွဲမှာတော့ကျွန်တော်တို့ဒီ ဒီရှေ့ကတော့ကိုယ်စလီလောင်းတယောက်မဲလောင်းတယောက်ပေါ့အနည်းဆုံးတနေရာတော့ကျွန်တော်တို့ရည်ရည်ရှင်တဲ့ဆန္ဒတော့ရှိပါဘာဖြစ်လို့ဆိုတော့အဲ့လိုမဲလောင်းကိုယ်စလီလောင်းတူတယောက်ရွေးချယ်ခံမှသာလျှင်လက်တော်တွေမှာကျွန်တော်တို့ကမိမိတို့ရဲ့လိုအပ်ချက်မျိုးတော့မျိုးပါတာတာသနာလူမျိုးရဲ့အတွက်လိုအပ်ချက်တွေကိုတရားဝင်တင်ပြဆွေးနွေးပြီးမှအဲမိမိတို့ရဲ့တန်ရာတွေအတွက်အကူအညီအထောက်အကူ
ပေးနိုင်မှာမို့လို့ကျွန်တော်တို့လိုချင်တာတော့အမှန်ပဲဒါပေမဲ့ရမှာများတော့ကျွန်တော်တို့ဆုံးဖြတ်လို့တော့မရဘူးခင်ဗျာပါတီကတော့2005လပိုင်းမှာရှောက်ထားခွင့်ပြုခဲ့တာဖြစ်ပြီး2016လပိုင်းမှာတော့ပါတီမှတ်ပုံတွေရရှိခဲ့တာဖြစ်ပါတယ်ကျွန်တော်ကောင်းမြတ်ပြောပါမြမကသတင်းအေဂျင်စီကနေ VOA ကိုပေးပို့လိုက်တာပါ
VOA မြန်မာပိုင်းရဲ့ရွေးကောက်ပွဲအထူးအစီအစဉ်ဖြစ်တဲ့ Radio အစီအစဉ်တင်ဆက်မှုတွေကို စက်တင်ဘာလ 28 ရက်နေ့ကစတင်ပြီးတော့နေ့စဉ်တနေ့ကိုနိုင်ဝက်စာတိုးမြင့်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ညနေ 6:00ကနေ 8:00အစားညနေ 6:00ကနေ 8:00အထိတနင်္ဂနွေကြာတင်ဆက်ပေးသွားပါမယ်။နေ့စဉ်ရုပ်မြင်သံကြားအစီအစဉ်တွေကိုလည်းနိုင်ဝက်စာတိုးမြင့်ပြီးတော့တနေ့ကိုတနင်္ဂနွေကြာတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုတော့အေရှာဆက်7ဂျိုရုကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ VOA ရုပ်သံနဲ့ Radio Season တွေ ကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်အထူးကျေးဇူးတင်ပါတယ်ခင်ဗျာ။သောရရှင်နေအခုနားဆင်နေရတာက
VOA မြန်မာပိုင်း အစီအစဉ် ပဲဖြစ်ပါတယ်။အခုတင်ပြမယ့်နိုင်ငံတကာသတင်းတစ်ပုဒ်မှာတော့ထိုင်းနိုင်ငံမှာ Internet အသုံးပြုသူတွေအနေနဲ့နိုင်ငံခြားကအကြောင်းအရာတွေကိုလမ်းကြောင်းတစ်ခုတည်းကသာကြည့်ရှုနိုင်အောင်ဖန်တီးပြီးထိုင်းအာဏာပိုင်တွေက internet ကိုစောင့်ကြည့်ထိန်းချုပ်ဖို့စီစဉ်နေကြပါတယ်။ဒီအကြောင်း VOA
သတင်းနောက်စတီဗ်ဟာမန်ဘန်ကောက်မြို့ကပေးပို့တဲ့သတင်းကိုမှတ်နန္ဒချန်ကပြောပြပါမယ်။ထိုင်းနိုင်ငံရဲ့သတင်းနဲ့ဆက်သွယ်ရေးနည်းပညာဝန်ကြီးတည်ရဲ့ပထမဆုံးဆုံးဖြတ်ချက်တွေကတခုကတော့သူ့ရုံးခန်းကတစေတရဲတွေကိုနှင်ထုတ်ပေးမဲ့လူတစ်ယောက်ရှာဖို့ဖြစ်ပါတယ်။ဒါပေမဲ့လည်း ထိုင်းနိုင်ငံကအင်တာနက်သုံးစွဲသူတွေကြားမှာတော့ဆက်သွယ်ရေးဝန်ကြီးဌာနကနေအင်တာနက်လမ်းကြောင်းကိုတစ်ခုတည်းဖြစ်အောင်လုပ်မဲ့အစီအစဉ်ကိုပို့ပြီးတော့ကြောင်းနေကြတာပါ။ဝန်ကြီးဌာနကတော့ဒါကိုမစိုးရိမ်ကြဘူးနဲ့အွန်လိုင်းပေါ်ကအချက်လက်တွေကိုတနေရာတဲကသာဖွင့်ပေးခြင်းအပြင်အကုန်ကြတက်တာသွားမှာဖြစ်တယ်လို့ဒေတာရင်းမှာ Digital ဆက်သွယ်ရေးအချက်အချာနေရာတစ်ခုဖြစ်လာနိုင်တယ်လို့ပြောဆိုထားပါတယ်။ဝေဖန်သူတွေကတော့တရုတ်နိုင်ငံနဲ့တခြားဖိနှိပ်တဲ့တိုင်းပြည်တွေမှာလို့အတားအဆီးမျိုးကိုကြောက်ပြီး ကုမ္ပဏီတွေရင်းနှီးမြှုပ်နှံသူတွေကထွက်ပြေးကြလိမ့်မယ်လို့သတိပေးကြပါရစေ။အင်တာနက်နဲ့မြို့ပြရင်ကျေးမှုဖောင်ဒေးရှင်းကဆာရီနီအချာဗနွန်တာကူကတော့
It not only is very costly but also has real
ဒါကကုန်ကျစရိတ်အများယုံတာမကနက်ဝော့ခ်လုံခြုံရေးတည်ငြိမ်ရေးထိရောက်မှုပုဂ္ဂလိကအခွင့်အရေးဒါတွေအားလုံးမှာပါတက်ရောက်မှုရှိပါတယ်။ထိုင်းနိုင်ငံမှာအာဏာသိမ်းခဲ့တဲ့စစ်တပ်ကမနစ်ကစလို့အုပ်ချုပ်နေပြီး လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်တွေကိုထိန်းချုပ်ခဲ့သလိုဒီဂျစ်တယ်ဆက်သွယ်ရေးလုပ်ငန်းတွေကိုစောင့်ကြည့်တာပြည်ပကအင်တာနက် website
တွေကိုပိတ်ပင်တားဆီးတာတွေလည်းပိုများလာပါတယ်။ကျမတို့တွေ့နေရတဲ့ပြဿနာတစ်ခုကတော့အများပြည်သူအပေါ်ကြဲကြဲပြန့်ပြန့်တက်ရောက်မှုရှိတဲ့စီမံချက်တွေတော်တော်များများနဲ့ပတ်သက်လို့စစ်အစိုးရရဲ့ဆုံးဖြတ်ချက်ချမှတ်တဲ့လုပ်ငန်းစဉ်တိုင်းမှာ လူထုရဲ့အတန်ကိုနားမထောင်သလောက်ဖြစ်နေတာပါ။အင်တာနက်လူမှုကွန်ရက်တွေမှာအပြောခံနေရတဲ့ထိုင်းအာဏာပိုင်တွေကတော့အခုအခါပြန်စဉ်းစားနေတဲ့အရေးလက္ခဏာတွေ့ရပါတယ်။ဒါပေမဲ့လည်းအင်တာနက်မှာထိုင်းလူထုရဲ့လှုပ်ရှားမှုတွေကိုပိုပြီးထိထိရောက်ရောက်ထိန်းချုပ်မဲ့အစီအစဉ်ကိုထိုင်းစစ်ဘုံချုပ်တွေအလျှော့ပေးပါမလားဆိုပြီးတော့လည်းအများကတန်တရားဖြစ်နေကြပါတယ်ရှင်။
မန္တလေးချမ်းပြောပြခဲ့တာပါခင်ဗျာကျွန်တော်တို့အစီအစဉ်နောက်ပိုင်းနိုင်ဝက်အစီအစဉ်မှာရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့အထူးအစီအစဉ်တွေကိုလည်းသောရရှင်တွေတဝါကြီးနားဆင်ရဖို့ရှိတာမို့စောင့်မျှော်နားဆင်နိုင်ပါတယ်ခင်ဗျာဗီယူအီမြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကိုချောက်ကျိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6:00ကနေ8:00အထိ လိုင်းတို့မီတာ24 35နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အခြေအနေကတော့မနက် 8:00ကနေ9:00အထိတစ်ချိန်နေ့လယ် 12:00ကနေ9:00အထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6:00ကနေ8:00အစီအစဉ်ကိုလိုင်းတို့16 19နဲ့25တို့ကနေထုတ်လွှင့်ပေးနေပါတယ်ညပိုင်း9:00ကနေ7:00အထိအစီအစဉ်ကိုတော့လိုင်းတို့24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ် ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြပချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ်။ VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှည့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာမြမစံတော်ကြီးညနေ6နာရီခွဲရှိပါပြီ VOE ရဲ့တနင်္ဂနွေနေ့ညနေခင်းအစီအစဉ်တွေကို9နာရီအထိလိုင်းဒိုမီတာ16 19 25ရုကနေတင်ဆက်သွားမှာဖြစ်ပါတယ်အခုအစီအစဉ်မှာအထူးအစီအစဉ်ဖြစ်တဲ့ရွေးကောက်ပွဲဆိုင်ရာအစီအစဉ်တွေကိုပြောပြသွားမှာပါအဲ့ဒီအစီအစဉ်တွေကတခုမှတော့
လူငယ်တောင်အနေနဲ့မြန်မာနိုင်ငံသားဟုတ်ပါတယ်ဆိုတော့ခံယူချက်လေးရှိသွားရင်ဟောမှဒီရွေးကောက်ပွဲမဆိုးလို့ကျွန်မမြင်တယ်ပေါ့။ဘာလို့ကျွန်မတို့နိုင်ငံသားက
ရွေးကောက်ပွဲနဲ့လူငယ်အထူးအစီအစဉ်တင်ဆက်တဲ့အခါမှာနားဆင်ရဖို့ရှိပါတယ်။အခုတော့ VOA TV သတင်းလွှာအစီအစဉ်ကနေကောက်နှုတ်ပြီးဒီရွေးကောက်ပွဲဆိုင်ရာတွေ့ဆုံမေးမြန်းခန်းသတင်းပေးပို့ချက်တွေကထုတ်လွှင့်မဲ့နိုင်ငံရေးပါတီမိတ်ဆက်မှာတော့စည်းလုံးညီညွတ်သောကရင်အမျိုးသားဒီမိုကရက်တစ်ပါတီမိတ်ဆက်ကိုနားဆင်ရမှာပါခင်ဗျာ။
စည်းလုံးညီညွတ်သောကရင်အမျိုးသားဒီမိုကရက်တစ်ပါတီဟာကရင်ပြည်နယ်ကနေဝင်ရောက်ရှင်ပြိုင်မဲ့ဒေသခံတိုင်းသားပါတီတစ်ခုဖြစ်ပါတယ်။စုစုပေါင်းကိုယ်စားလှယ်9ယောက်ဝင်ရောက်ရှင်ပြိုင်မှာဖြစ်ပြီးအမျိုးသားလွှတ်တော်ပြည်နယ်လွှတ်တော်နဲ့တိုင်းသားကိုယ်စားလှယ်တယောက်နေရာအတွက်ဝင်ရောက်ရှင်ပြိုင်ကြမှာဖြစ်ပါတယ်။ပါတီရဲ့ပထမဥက္ကဋ္ဌဖြစ်တဲ့ဦးဝင်းညင်ကျော်ကသူတို့ပါတီအနေနဲ့ဘလိုမူဝါဒတွေနဲ့လာမယ့်ရွေးကောက်ပွဲကိုဘလိုဝင်ရောက်ရှင်ပြိုင်မယ်ဆိုတာကိုအခုလိုပြောပါတယ်
။ပါတီမူဝါဒကတော့ကျွန်တော်တို့ငင်းညာရင်းနဲ့ဒီတောင်လူလယ်သမားတွေလွတ်ပိုင်ခွင့်ရတဲ့အနေထားကိုကျွန်တော်တို့ရည်ဆွဲထားတာပါ။ဟိုနောက်တော့ကျွန်တော်တို့ကငင်းညာရေးကိုအဓိကထားပါတယ်။ငင်းညာရေးကရင်ပြည်နယ်ရဲ့ဒီပြည်နယ်တစ်ခုလုံးမှာငင်းညာရေးကိုကျွန်တော်တို့အဓိကထားရတဲ့အကြောင်းကတော့ငင်းညာရေးကရှိမှသာလျှင်ကျွန်တော်တို့ပြည်နယ်ကြီးတစ်ခုရဲ့စီးပွားရေးတိုင်းနိုင်ငံလုံးရဲ့စီးပွားရေးအပေါ်မှာဟိုအောင်မြင်မဲ့တိုးတက်မဲ့အလားအလာရှိတဲ့အတွက်အဓိကကတော့ကျွန်တော်တို့ပါတီရဲ့ရည်ရွယ်ချက်အထွတ်ကတော့ငင်းညာရေးပါခင်ဗျ။အ
ဲ့ဒီပါတီကနေရှင်ပြိုင်မဲ့အမှတ်လောင်းထဲမှာအမျိုးသမီးအမှတ်လဲပါဝင်မှာဖြစ်ပြီးသူတို့အဓိကရှင်ပြိုင်မဲ့ပါတီကတော့လက်ရှိအာဏာရပါတီနဲ့အတိုက်ခံအင်အားကြီးပါတီတို့ဖြစ်တယ်လို့အခုလိုပြောပါတယ
်ပါတီနှစ်ရဆိုတာကတော့ဒီကနေ့ဟလာဟိုအစိုးရဖြစ်တဲ့ကြံ့ခိုင်ရေးပါတီနဲ့အတိုက်ခံဖြစ်တဲ့ဒီအမျိုးသား NLD เนาะအဲ့ဒီပါတီကိုကျွန်တော်တို့ကရှင်းရမှာပေါ့ရှင်ပြိုင်ရမယ့်အနေထားကတော့သူတို့ရဲ့ဟိုနင်းကိုနိုင်နိုင်အောင်ပေါ့เนาะဒါဟိုပဲကျွန်တော်တို့ကစူးစမ်းနေတာပေါ့
သူတို့ဝင်ရောက်ရှင်ပြိုင်မဲ့နေရာတွေကတော့တန်လုံမြင့်အရှိဖက်မှာပြည်နယ်လွှတ်တော်တနေရာအမျိုးသားလွှတ်တော်တနေရာဖြစ်ပြီးတန်လုံမြင့်အနောက်ဘက်မှာတော့ပြည်နယ်လွှတ်တော်တနေရာအမျိုးသားလွှတ်တော်တနေရာနဲ့ကရင်တိုင်းဒေသကိုယ်စားလှယ်နေရာတို့အတွက်ဝင်ရောက်အရွေးခံကြပါပ
ါဟုတ်ကဲ့ကျွန်တော်တို့ဒီမှာလိုအပ်နေတဲ့ကျွန်တော်တို့ပါတီကနေပြီးတော့လက်ရှိအနေအထားမှာနိုင်ခဲ့မယ်ဆိုလို့ရှိရင်ပြည်သူကျွန်တော်တို့ချပြထားတာရှိပါတယ်ခင်ဗျပြည်သူတွေဒီကနေ့တကယ်ဖြစ်ရအမှန်ဖြစ်နေတဲ့လေယာဉ်ပြဿနာတွေဒီကနေ့ပြည်သူတွေရဲ့လိုလားချက်ကိုပြည်ပြည်ဝကလိုအပ်နေတဲ့ဟာတွေကိုဖြည့်ဆည်းနိုင်ရောဖြည့်ဆည်းနိုင်အောင်ကျွန်တော်တို့အစွမ်းကုန်ဆောင်ရွက်ဖို့ဟိုချပြထားပါတယ်ခင်ဗျာ
သူတို့အနေနဲ့တော့အမျိုးသမီးနဲ့ကလေးတငယ်တွေအခွင့်အရေးအတွက်နိုင်ငံအခြေအနေပေါ်မူတည်ပြီးအစိုးရရဲ့ policy အရလှုပ်ဆောင်သွားမယ်လို့ပြောပါတယ်ရွေးကောက်ပွဲပြီးရင်တာဝန်ယူမဲ့အစိုးရအဖွဲ့နဲ့ပြဋ္ဌာန်းထားတဲ့ဥပဒေတွေရအခန်းကဏ္ဍတစ်ခုခုကနေအကောင်းဆုံးလှုပ်ဆောင်သွားမယ်လို့လည်းပြောဆိုထားပါတယ်ပါတီကတော့2015မှာစဖွဲ့စည်းခဲ့တာဖြစ်ပြီးအခုအချိန်မှာတော့ပါတီဝင်အင်အား3500လောက်ရှိနေပါတယ်ကျွန်တော်ကောင်းမြတ်ဖြူပါမြမခသတင်းအေဂျင်စီကနေ VOA ကိုသတင်းပေးပို့လိုက်တာပ
ါရွေးကောက်ပွဲဝင်မဲ့ပါတီမိတ်ဆက်အပီအခုနားဆင်ရမှာကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌတော်ဆန်းစုကြည်ဝင်ရောက်ရှင်ပြိုင်မဲ့ကော့မှုမဲဆန္ဒနယ်မှာအင်အားကြီးနိုင်ငံရေးပါတီတွေရဲ့မဲဆွယ်စည်းရုံးရေးအားပြိုင်မှုတွေကြားတဲ့ကော့မှုမြို့နယ်ပြည်သူတွေရွေးကောက်ပွဲအပေါ်ဘယ်လိုရှုမြင်ရသလဲဆိုတာကို VOA သတင်းတော်မမင်းမြင့်ခိုင်ကကော့မှုဒေသခံတွေနဲ့တွားရောက်တွေ့ဆုံမေးမြန်းထားတာပ
ါ
ရန်ကုန်မြို့တစ်ခုကဒလမြို့နယ်မဝေးလာတဲ့ကော်မှုမြို့နယ်မဲဆန္ဒနယ်ကနေ2012ကြားပြည့်ရွေးကောက်ပွဲတုန်းကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်အပြတ်သတ်အနိုင်ရခဲ့ပြီးဒါမှမဟုတ်2015ရွေးကောက်ပွဲမှာလည်းထပ်ပြီးတော့ဝင်ရောက်ရှင်ပြိုင်မှာဖြစ်ပါတယ်။ကော်မှုမြို့နယ်ကနေဒီခံကျိုးပါတီရဲ့အမျိုးသားလူတို့ကိုယ်စားလှယ်လောင်းဖြစ်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မဲ့ဇေကဘာဦးခင်ရွှေကလည်းမဲဆွယ်စည်းရုံးမှုတွေတောက်လျှောက်လှုပ်ဆောင်နေပြီးပါတီဘူမချိပဲလူကိုယ်သာကြည့်ပြီးမဲထဲဖို့ပြောဆိုစည်းရုံးမှုတွေလည်းရှိပါတယ်။ဒါပေမဲ့လေကိုမူးဒေတာကံပြည်သူလူထုတွေကတော့မတေချာတဲ့ကောလာဟာလတွေကြားထဲမှာဘယ်ပါတီကိုမဲထည့်ရမလဲဆိုတဲ့ဒွိဟာတွေဖြစ်နေတာတွေ့ရပါတယ် ပြည်ခဲ့တဲ့ရွေးကောက်ပွဲမှာတော့ NLD ပါတီကိုမဲပေးခဲ့ပေမဲ့လည်းနိုဝင်ဘာ၈ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲမှာတော့ဘယ်ပါတီဘယ်ကိုယ်စားလှယ်လောင်းကိုမဲထည့်ရမလဲဆိုတာဝေခွဲလို့မရသေးဘူးလို့ကွန်မှုဒေသခံမဆန်းကပြောပါတယ်။ဘာသာရေးနဲ့ပတ်သက်တဲ့ကောလာဟလဆွဆွဲချက်တွေကြောင့်လူတွေကထိတ်လန့်နေကြတယ်လို့သူကပြောပါတယ်
။အမားတို့ကဒါရှင်းရှင်းပြောလို့ရှိလို့ရှိရင်အခုနေတော့အမားတို့ဝေခွဲလို့တော့မရသေးဘူးပေါ့နော်။အမားတို့ကဒါပေမဲ့ပြောရမယ်ဆိုလို့ရှိရင်ဝေခွဲလို့တော့မရသေးဘူး။ထည့်မယ်ဆိုလို့ရှိလို့ရှိရင်တော့အမားအဲ့ကြမှာပဲအမားထည့်ကျင်တဲ့ပုံလေးကိုထည့်ချလိုက်မယ်။
လက်ရှိကွန်မူဒေတာမှာမတူးတဲ့ပါတီဝင်တွေအချင်းချင်းကြားမှာပုတ်ခတ်မှုတွေတွေ့နေရပြီးအမှန်တကယ်လှုပ်ဆောင်ချက်ကောင်းတဲ့ပါတီကိုယ်တော်မဲထည့်ခြင်းပေမဲ့လည်းအခုထိတော့ရွေးကောက်ပွဲနဲ့ပတ်သက်လို့ဇဝေဇဝါဖြစ်နေတော့မယ်လို့ကိုရန်အောင်ကပြောပါတယ
်။တချို့ကျတော့လေဒီမဲကာလမှာကောင်းတဲ့အရာတွေရွေးလောက်တာလားတချို့ကျမဲမရှိခင်တောက်လျှောက်ကအဲ့လိုကောင်းတာလောက်တလားအဲ့လိုမျိုးတွေပေါ့ဒါမျိုးတွေတော့ကြည်နိုင်အောင်ပေါ့ဗျာနော်
ဗမာရွေးကောက်ပွဲမှာပြည်ခိုင်ဖြိုးပါတီကိုထောက်ခံတော့မှာဖြစ်ပြီးပြည်ခိုင်ဖြိုးပါတီအနေနဲ့အပြောင်းလဲလုပ်ပေးမယ်လို့မမြုံမမ်းပေမဲ့စွမ်းအားရှိသလောက်လုပ်ပေးတော့ကိုပဲကျေနပ်တယ်လို့ကော်မူးမြို့နယ်ကျုံဒီရဲ့ကြေးရွာကဥခင်မောင်ထွေးကပြောပါတယ
်ကျွန်တော်ဆန္ဒနဲ့ကျွန်တော်ပြောမယ်ကျွန်တော်တော့မရှိဘူးညာနဲ့တူတော့မသိဘူးကျွန်တော်တော့မရှိဘူးပဲဘာလို့လဲဆိုတော့ကျွန်တော်တို့နိုင်ငံတော်ကြီးမှာဘယ်လိုပြောမလဲဆိုတော့ကျမတို့တော့မမလင်းကျဖတ်တော့မမလင်းပါလေဒီနားနိုင်ငံမှာကျမတို့တော့ကျွန်တော်တော့မသိဘူးဘယ်လိုဆိုနေထားမလဲကျွန်တော်ကြက်ခံရုပ်ပဲမှနေထားတယ်ကျွန်တော်တော့ကြက်ခံရုပ်မှနေထားတယ်ကြက်ခံရုပ်ပဲအားပေးတယ်နော်အော်တိုရေးကိစ္စကြီးပါညာနေဆိုသူအုတ်တော်ပဲကျွန်တော်တို့ကရေးရတယ်တွေ့ကြတယ်ခိုင်မာတယ်တည်တတ်တယ်ဒါတော့ပဲကျွန်တော်တို့သဘောကျတယ်
တော့မာနေတဲ့လူတို့ကတော့သူတို့ကိုစီးရင်မွေးတင်မှုဒုက္ခကနေကယ်တင်နိုင်မယ့်အစိုးရကိုလိုလားပြီမယ်လေအတွေးခေါ်အားနေကြတော့လက်တလို့စောင့်ဝင်နေပြည်လေအောင်ဖြည့်ရှင်းပေးနေတဲ့သူကိုယ်တော်မဲထည့်ခြင်းတဲ့သဘောရှိတယ်လို့ကော်မူးမျိုးတွေကအငင်းစားကြောင်းဝစီဟာဥကြုံမြင့်ကပြောပါတယ
်တော့နေသူတန်းစားရဲ့တဘာဝပေါ့လေလောလောဆယ်မျက်တောင်မွေးတချုံအတွင်းမှာသူတို့မြင်ရတွေ့ရတာလေးတွေကိုသူကဒါကိုကျေးဇူးတရားလို့ဒီလိုအောင်မြင်မှုအမှန်မှတိုင်းပြည်တစ်ခုလုံးဟာနော်ခုနကပြောင်းလဲသွားပြီးတဲ့အခါကျတော့တကယ်တမ်းတိုင်းပြည်ဟာအများစုတွေရှားဝင်နေပြည်လေတာမျိုးလူကျင်တဲ့ပညာတတ်ကလေးတွေဖြစ်လာဖို့ဒါလို့ဟိုတိဖို့လိုတာပေါ့လေအဲ့ဒီအပေါ်မှာခုနကလောလောဆယ်သူတို့ကခုနကဗာပြလဲဆိုလာပြီးတော့ပြီးတယ်ကန်းနေဒါလေးတွေကိုပဲသူကကျေးဇူးရှင်လို့ယူဆနေတာလည်းလေဖြစ်တယ်ဒါကြောင့်မလို့အဲ့ဒီရွေးကောက်ပွဲပေါ်မှာအဲ့လိုပေါ့လူတွေကခဝေးတီတီအေးဖြစ်နေကြတယ်ပေါ့လေဘသူဒီတိုင်းဆုံးဖြတ်ချက်မှန်အောင်ရှင်းလင်းနိုင်တဲ့ကိုယ်စားလှယ်လောင်းနေရှိလာဖို့လိုတာပေါ့လေ
ဒေါ်ဆန်းစုကြည်ရဲ့မဲဆန္ဒနယ်မြေမှာမဲပေးခွင့်ရမှာမို့စိတ်လှရှားသလိုလာမယ့်ရွေးကောက်ပွဲကနေတိုင်းပြည်ကိုအကျိုးပြုမဲ့ခေါင်းဆောင်မျိုးပေါ်ထွက်လာဖို့လိုလားတယ်လို့ကော်မူးမြို့နယ်ဝါဘလောက်တောက်ကြီးရွာကဦးတင်အောင်ကပြောပါတယ
်ဒီရောမှာဖြစ်နေတာတော့ဒီတောင်းချက်ခိုင်းနေတဲ့ပါတီရဲ့နော်ဒီမြေသားဒီမိုကရေစီအဖွဲ့ချုပ်ပါတီရဲ့နော်ဒေါ်ဆန်းစုကြည်ရဲ့ပါတီဒီနှစ်ခုကိုအားပြန်နေကြတာပေါ့နော်ပြပါတီထဲမှာသူသူစီယုံနဲ့သူကလည်းသူစီယုံနဲ့စီယုံကြတာပေါ့နော်တော့ဥခင်ကြီးရဲ့သူစီယုံနဲ့ဒေါ်ဆန်းစုကြီးရဲ့စီယုံတာပေါ့နော်အဲ့တော့ပြပါတီထဲဖို့သူတို့ရင်းနှီးမှာသူရှိပြီးသားကြပေါ့အဲ့တော့ပြပါတီဘယ်လိုရှင်းမလဲဆိုတော့မတည်သေးဘူးပေါ့နော်ဒါပေမဲ့များသောအားဖြင့်ဒေါ်ဆန်းစုကြီးရောသူ့အများ
မကြခင်ကျင်းပမဲ့2015ရွေးကောက်ပွဲမှာဘယ်ပါတီပဲနိုင်ပါစေတန့်ရှင်းတဲ့ရွေးကောက်ပွဲဖြစ်စေချင်တယ်လို့ကွန်မူးဒေသခံကိုတင်ယူကပြောပါတယ်တော်နေလူတန်းစားတွေမှာကအကြောက်တရားကြီးစိုးနေတာမို့ကိုလုတ်ချင်တာပြက်ပြက်သားသားမလုပ်ရဲကြဘူးလို့သူကပြောပါတယ
်ဒီတိုးရွာလေးတွေကြတော့နည်းနည်းအကြောက်တရားတွေကဖုံးနေဟဲ့အာဏာမှုတွေအကြောက်တရားတွေဖြစ်ကိုလုတ်ချင်တာတော့ရင်ထဲကသူကဖွင့်မထုတ်ရဲကြဘူးပုံမလင်းလင်းမလုပ်ရဲကြဘူးဆိုတဲ့သဘောရှိသေးတယ်အဲ့အဲ့ဒီကြောက်တရားလေးတွေပြည်သူရင်ထဲမှာပျောက်သွားမှမဟုတ်နိုင်ငံတော်ကြီးကလည်းတိုးတက်မှာဟိုဘယ်ပါတီရဲ့ဘာရဲတော့မဟုတ်ဘူးအားလုံးကတော့ဘယ်ပါတီပဲတက်လာဟိုဒုနိုင်ငံမှာခေါင်းဆောင်ကောင်းတရဖြစ်ပေါ်ဖို့ပဲအရေးကြီးတယ
်လက်ရှိလူမှုကွန်ရက်စာမျက်နှာတွေကနေဒေါ်ဆန်းစုကြည်နဲ့ပတ်သက်လို့ဘာသာရေးကိုအသုံးချပြီးတိုက်ခိုက်မှုတွေရှိတာမို့ရွာသားတွေအနေနဲ့သစင်စကားကြပြီးအမြင်မာတာမျိုးတွေလည်းရှိတယ်လို့ကွန်မူးဒေသခံမအုံမာတွေကပြောပြပါတယ
်ဟိုဗောဘာသာရေးနဲ့တိုက်ခိုက်တော့လူတွေကတောသူတောင်သားတွေဆိုတော့တွေ့ဝေးတာဗောဟိုဟာအမေစုတက်လာလို့ရှင်ကလာတွေကအုပ်ဆိုးမယ်ဗောအဲအဲ့လိုမျိုးတွေတွေ့ဝေးကြတာဗောဘာသာရေးနဲ့နိုင်ငံရေးနဲ့တိုက်ခိုက်ထားတာဗောညီမတို့အနေနဲ့ကတော့ခွဲခြားပြီးတော့ဟိုအဲ့လိုဘာသာရေးတွေပါရတော့မသိပါဘူး NLD ပါတီကိုပဲမဲထည့်မယ်လို့ဆုံးဖြတ်ထား
노이မာ၈ရက်နေ့မှာကျင်းပမယ့်2015ရွေးကောက်ပွဲအတွက်အမျိုးသားဒီမိုကရေစီဖွဲ့ချုပ်နဲ့ပြည်တော်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီတို့ရဲ့အားပြိုင်မှုတွေကြားထဲမှာကွန်မူးဒေသခံတွေကတော့ပါတီကိုပဲကြည့်ပြီးမဲထည့်ကြမလားလူကိုပဲကြည့်ပြီးမဲထည့်ကြမလားဆိုတာကတော့ရွေးကောက်ပွဲကျင်းပတဲ့နေ့မှာပဲသိရမှာဖြစ်ပါတယ်ရှင
်မမင်းမြခန့်ရဲ့သတင်းပေးပို့ချက်ပါလာမယ့်ရွေးကောက်ပွဲကနေသူတို့ရဲ့အနာဂတ်တွေကိုတိထက်ပိုလှပစေဖို့လူငယ်အများစုကလိုလားနေကြပါတယ်။ပညာရေးပြည်ပြောင်းပြောင်းလဲမှုတွေနဲ့အခြားကဏ္ဍတွေမှာပြောင်းလဲလှုပ်ဆောင်ပေးနိုင်မဲ့ပါတီကိုအဓိကထားမဲပေးသွားမယ်လို့လူငယ်တွေကဆိုပါတယ်။ရွေးကောက်ပွဲနဲ့ပတ်သက်လို့လူငယ်တွေရဲ့အမြင်ကို ကိုထက်အောင်ကစူးစီးတင်ပြထားပါတယ
်။နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်ထွေထွေရွေးကောက်ပွဲမှာမဲပေးကြမယ့်လူငယ်အများစုကတော့သူတို့ရဲ့အနာဂတ်တွေပြုပြင်ပြောင်းလဲဖို့အတွက်မျှော်လင့်နေကြပါတယ်။အများစုကတော့ဒီထက်ပိုကောင်းမွန်တဲ့ပညာရေးကိုမျှော်လင့်နေကြပြီးတော့အခြားတခြားသောကဏ္ဍတွေမှာလည်းပြောင်းလဲမှုတွေလုပ်နေပြီလို့ဆိုကြပါတယ်။
ပြောင်းလဲမှုအလိုချင်ဆုံးအရာဆိုလို့ရှိရင်ကတော့ပထမဆုံးတရားဥပဒေစိုးမိုးမှုကိုလိုချင်တယ်။ဘာလို့လဲဆိုလို့ရှိရင်မြန်မာနိုင်ငံမှာအခုဆိုလို့ရှိရင်နေစင်နဲ့အမျှတရင်နေမှာလည်းဖတ်နေရတယ်ကြားနေရတယ်ဟိုရာဇဝတ်မျိုးမျိုးနဲ့နောက်လို့ရှိရင်တရားဥပဒေစိုးမိုးမှုမရှိတဲ့အခါမှာပေါ့နော်အများကြီးလူတွေမှာရင်ဆိုင်တုံ့တွေ့နေရတာပြည်သူပြည်သားတွေမှာလေအဲကြောင့်ပထမဆုံးအနေနဲ့ပြောင်းလဲမှုအလိုချင်ဆုံးအရာကိုပြောပါဆိုရှင်တရားဥပဒေစိုးမိုးမှုလိုချင်ပါတယ်။နောက်ပြီးဘာပြောင်းလဲမှုလိုချင်လဲဆိုရှင်ပညာရေးပြောင်းလဲမှုပါ။အဲမြန်မာနိုင်ငံကကမ္ဘာနဲ့ရှင်လိုက်ပြီဆိုလို့ရှိရင်အရာရာမှာနောက်ကျတယ်ဟိုပညာရေးကအစားတော်တော်လေးကိုဟိုစနစ်ကနှိမ့်ကြတယ်ပေါ့နော်အဲ့ခါမှာသူများနဲ့ရှင်တဲ့ခါမှာတော်တော်လေးနောက်ရောက်တယ်အဲ့ကြောင့်မြန်မာနိုင်ငံပညာရေးစနစ်ကိုလည်းပြောင်းလဲပြုပြင်စေချင်တယ်အဲ့ကြောင့်လည်းအခုဒီမှာဒီမိုကရေစီပညာရေးပြောင်းလဲမှုနဲ့ပတ်သက်ပြီးတော့ចောင်းသားတွေလုပ်နေတဲ့ဟာကိုလည်းဟိုအားပေးတယ်အဲ့လိုမျိုးလည်းဆက်လက်ပြီးတော့အောင်မြင်သွားအောင်သူတို့တိုက်ပွဲဝင်စေချင်တယ
်အဲကျွန်တော်အနေနဲ့တော့ဒီနိုင်ငံရေးစနစ်ကိုတော့အဓိကပြောင်းလဲခြင်းနဲ့ပေါ့နော်ဟိုတကယ်ပြည်သူတကယ်ဗဟိုပြုတဲ့စနစ်ပေါ်ပြောင်းလဲစေချင်တယ်ပေါ့ဟိုပြည်သူဆန္ဒအမှန်ဖြစ်ရမယ်ပေါ့ဗျာဟိုကျွန်တော်တို့ဒီလက်ရှိအစိုးရတော့ပြည်သူဆန္ဒပဲလို့တော့ပြောတာပဲလေဒါပေမဲ့သူတို့လှုပ်ချင်တာလှုပ်တာပဲဟိုကျွန်တော်တို့တကယ်တန်ဖိုးထားတဲ့အစိုးရပေါ့ပြည်သူပြည်သားတွေပေါ့တကယ်လူတန်ဖိုးထားတဲ့အစိုးရမျိုးဖြစ်လာဖို့အဲ့လိုမျိုးပြောင်းလဲဖို့တော့ကျွန်တော်အနေနဲ့မျှော်လင့်မိပါတယ
်အဓိကအနေနဲ့ကတော့ကျွန်တော်ကကြေးလက်နေပြည်သူတယောက်ဖြစ်တဲ့အတွက်ကျွန်တော်တို့ပြည်လက်နေပြည်သူတွေအတွက်ဟိုဒီလုံလောက်တဲ့ဒီစာဝတ်နေရေးလုံလောက်ပူလုံစွာစားတောင်းနိုင်ရေးပိုလူတိုင်းပညာသင်ကြားနိုင်ရေးပေါ့လေ
ကချင်ပြည်နယ်မြစ်ကြီးနားမြို့နယ်ကမတ်ရွယ်ဆိုင်းရာကလည်းတန်းသာအားလုံးတန်းတူညီများတဲ့ဆက်ဆက်မှုမျိုးတွေပြုပြင်ပြောင်းလဲမှုမျိုးတွေကိုလာမယ့်ရွေးကောက်ပွဲအပြောင်းလဲမှာလိုချင်နေပါတယ်တဲ့
အဲတန်းသူဆက်ဆံရေးကိုဖြစ်စေချင်တယ်အဲလူမျိုးရေးခွဲခြားတာမရှိဘဲနဲ့လူမျိုးဆိုအက်သနစ်စပေါ့အများဆုံးကအဲ့လိုမျိုးအဲခွဲခြားတာမရှိဘဲနဲ့အကုန်လုံးတန်းသူအဲလူငယ်တယောက်အနေနဲ့မြန်မာနိုင်ငံသားဟုတ်ပါတယ်ဆိုတော့ခံယူချက်လေးရှိသွားရင်အောင်မှဒီရွေးကောက်ပွဲမဆိုးလို့ကျွန်မမြင်တယ်ပေါ့ဘာလို့ကျွန်တော်တို့နိုင်ငံသားလာဖြစ်နေရမြန်မာနိုင်ငံသားဖြစ်နေမြန်မာနိုင်ငံသားလို့မခံစားရအောင်အဲ့လိုမျိုးဖြစ်နေရအောင်ဆိုဒီရွေးကောက်ပွဲလေးတော့အတွင်းမှာ changes ဖြစ်သွားတယ်ဆိုရင်တော့မှအော်ကိုကနိုင်ငံသားဟုတ်ပါလားဆိုအသွေးတစ်ခုလေးရသွားရင်တော့မှအဲ့လိုအသွေးလေးအကုန်လုံးထည့်ပေးစီချင်တယ်အဲကျွန်မတို့လူတွေအများကြီးရှိတယ်မြန်မာနိုင်ငံသားတို့မခံယူကြအောင်အဲ့လိုမျိုးလူတွေတူချင်းစီစီမှာအော်ကောင်းမြန်မာနိုင်ငံသားတယောက်ဟုတ်ပါလားဆိုအသွေးလေးကိုအဲ့လိုမျိုး changes ဖြစ်စီချင်တယ်လို့ကျွန်မဘက်ကတော့
ပြီးခဲ့တဲ့မေလတုန်းကထုတ်ပြန်ခဲ့တဲ့သကောင်စင်းတွေရဆိုရင်တော့မြန်မာနိုင်ငံမှာအသက်15နှစ်နဲ့အထက်စာတက်မြောက်မှုနှုန်းက 89.5% ခန့်တော့ရှိတယ်လို့ဆိုနိုင်ပေမဲ့အလုပ်လက်မဲ့နှုန်းကတော့ 400 ခန့်တော့နှိပါအထိမြင့်တက်နေဆဲဖြစ်ပါတယ်ဒီနှုတ်နေရဆိုရင်မြန်မာနိုင်ငံမှာဒီလူငယ်ပေါင်း2000ကျော်ဟာအလုပ်လက်မဲ့နှုတ်နေရင်ဆိုင်နေရဆဲဖြစ်ပါတယ်။ဒါပေမဲ့လည်းဒီလာမယ့်ရွေးကောက်ပွဲမှာဝင်ရရှင်ပြိုင်ကြမဲ့နိုင်ငံရေးပါတီအများစုကတော့လူငယ်တွေကိုအဓိကထားပြီးတော့ anti attack message စီရုံးမှုတွေအခုချိန်ထိမတွေ့ရသေးပါဘူး။မြို့နေလူထုအများစုမှာတော့လက်ရှိအနာပါတီနဲ့အတိုက်ခံပါတီဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အပါအဝင်လူထုကြားမှာရေပန်းစားနေတဲ့တတိပုဂ္ဂလအမတ်တွေအင်အားပြိုင်နေပေမဲ့လည်းတိုင်းရင်းသားဒေသအများစုမှာတော့သူတို့ရဲ့သက်ဆိုင်တဲ့နိုင်ငံရေးပါတီတွေကနေရာယူနေဆဲဖြစ်ပါတယ်။လူငယ်အများစုကတော့အပြောင်းလဲအတွက်သူတို့ယုံကြည်တဲ့ပါတီတွေကိုမဲ့ထည့်သွားမယ်လို့ဆိုပါတယ
်ကျွန်တော်ကတော့ဒီပါတီနဲ့ပြောမှဆိုတော့ဒီကျွန်တော်ရဲ့ဟိုဒေသခံပြောတဲ့ကျွန်တော်ကယန်အမျိုးသားပါတီပဲပေါ့နော် KNP ပေါ့ကယန် National Party ကိုပဲမဲ့ထည့်မယ်လို့ဆုံးဖြတ်ထားပါတယ်ဗျဟုတ်
ကဲ့ဘာကြောင့်လဲဗ
ျဘာကြောင့်လဲဆိုတော့ကျွန်တော်တို့ဒီတောင်မှာတကယ်ကျွန်တော်တို့ရဲ့ဟိုမျိုးကျွန်တော်တို့ identity ကျွန်တော်တို့ရဲ့အခွင့်အရေးကိုအတိဆုံးပေါ့နော်ကျွန်တော်တို့လည်းကိုစားပြုနိုင်ဆုံးကျွန်တော်တို့ရဲ့ခံစားချက်ကိုသူတို့အတိဆုံးဆိုတဲ့ဟာမျိုးအနေနဲ့တော့တကယ်တမ်းလှုပ်ပေးနိုင်မှာဆိုသူတို့ပဲရှိမယ်အဲ့လိုပဲမြင်တာပေါ့နောက်ပြီးတော့ကျွန်တော်ထက်ဆိုင်ကျွန်တော်ရဲ့ဟိုတခြားမတိတဲ့နားမလည်တဲ့ဒီကျွန်တော်တို့ရဲ့ဒီတောင်မှာရှိတဲ့ဟိုလူထုတွေပေါ့နော်အဲ့ဒါလေသူတို့ကလည်းဒီလိုပဲမြင်မယ်လို့ကျွန်တော်ထင်တယ်ပါတီပေါင်း90ကျော်ရှိတဲ့အထဲမှာပါတီကြီးတစ်ခုကကျွန်တော်တို့ဘက်မှာပရမိုးမှုပိုရှိရဗျပရမိုးမှုရှိတဲ့အချိန်မှာပါကျွန်တော်တို့ကတော့ဒီမြန်မာနိုင်ငံမှာဒီမိုကရေစီအသွင်ကူးပြောင်းဖို့အတွက်အကောင်းဆုံးပြောင်းလဲနိုင်မှာကတော့ဒီပါတီကတော့ NLD ပါတီတစ်ခုပဲရှိရလို့ယုံကြည်တဲ့အတွက် NLD ကိုပဲမဲပေးမှာပါဒါပေမဲ့ဒီ2015ရဲ့နောက်ပိုင်း2020ကိုရောက်လာလို့ရှိရင်တော့ကျွန်တော်တို့သူ့ရဲ့မူဝါဒတွေသူတို့ရဲ့ဒီပါတီကိုယ်တိုင်လောင်းနေရဲ့ဘလို့ပုံစံသွားနိုင်တဲ့ဘလို့ viewer တွေရှိရဆိုတဲ့ဟာမျိုးအကြီးချင်းတွေပေါ်မှာကြည့်ပြီးတော့ပဲမဲပေးဖို့ဆုံးဖြတ်သွားမှာပါဗျာအခုလောဆယ်ကတော့ဒီ2015မှာကတော့အပြောင်းလဲတစ်ခုဖြစ်လာဖို့အတွက်ကတော့ကျွန်တော်တို့ကတော့ NLD ကိုပဲဝိုင်းရံသွားမှာပါဗျာ
ဟိုကျွန်တော်အနေနဲ့ကတော့ကျွန်တော်မဲဆန္ဒနယ်မှာတော့ကျွန်တော်စောင့်ကြည့်နေတယ်ပေါ့နော်ဟိုကျွန်တော်တို့လွတ်တော်ကိုယ်စားလှယ်တွေကတော့ကျွန်တော်တို့စီတော့လာပြီးတော့စီယုံနေပြီဟိုသူတို့တွေရဲ့အရေးအသွေးတွေကိုစောင့်ကြည့်နေတယ်ပေါ့ဟိုဘယ်သူ့ကိုပေးမယ် မတို့မပေးဘူးလဲဆိုတော့ကျွန်တော်တို့တေချပေါက်ဆုံးဖြတ်ပြီးသွားပြီမတို့တော့မပေးဘူးကျွန်တော်တေချပေါက်ပဲဒါပေမဲ့မတို့ပေးမယ်လဲဆိုတော့ကျွန်တော်စောင့်ကြည့်နေတယ်ပေါ့နော်တို့ရဲ့စကားတွေတို့ရဲ့လုပ်ရက်တွေပေါ့အဲ့လိုမျိုးတော့ကျွန်တော်စောင့်ကြည့်နေပါသေးတယ
်အခုချိန်မှာဟိုစိတ်ထဲမှာလည်းအရန်ကိုကြည်ညိုလေးစားရတယ်လေးစားအတူယူရတယ်ပေါ့နော်ဘဝတစ်ခုလုံးကိုအဲသူ့ရဲ့ဘဝတစ်ခုလုံးကိုသူ့အတွက်အဲမလုတ်ဖဲနဲ့ပေါ့နော်ပြည်သူပြည်သားတွေအတွက်ဆွန့်လွတ်အနစ်နာခံခဲ့တဲ့အဲဒေါန်ဆန်းစုကြည်ဦးစီးထားတဲ့ NLD ပါတီပေါ့အဲ့ NLD ပါတီကိုအများကြီးအားရမှုလည်းရှိတယ်ဘာလို့လဲဆိုလို့ရှိရင်ဒေါန်ဆန်းစုကြည်ကပြည်သူနဲ့တသားတည်းကြတယ်လို့ခံစားရတယ်သူပြည်သူတွေနဲ့တသားတည်းနေထိုင်တယ်ပြည်သူလို့ရှိရင်ပြည်သူတွေနဲ့ဆွေးနွေးမှုတွေအဲပြောဆုံးမှုတွေရှိတယ်ပြည်သူတွေဘာတွေလိုလားတယ်လဲဆိုတာတို့ဆန္ဒကောက်ယူတာတွေရှိရပါတော့เนาะဘာတွေဖြစ်စေခြင်းလဲဒါနဲ့ပတ်သက်ပြီးတော့ရွေးကောက်ပွဲပြီးတဲ့ခါမှာတို့ဘာတွေပြောင်းလဲမှုလိုစေခြင်းလဲတို့ပြည်သူတွေရဲ့စကားကိုနားထောင်တယ်ပြည်သူတွေရဲ့နှလုံးသားထဲမှာဘာဖြစ်နေတာလဲဆိုတာနားထောင်တယ်ပေါ့เนาะအားကြောင့်အထင်ကြီးဆုံးပါတီဆိုလို့ရှိရင်တော့ LND ပဲပေါ့เนาะအားကြောင့်2015ရွေးကောက်ပွဲမှာအာကိုယ့်ဘက်ကနိုင်ငံသားတယောက်အနေနဲ့တာဝန်ကျေပွန်လို့ LND ကိုမေးပိတ်မယ်လို့ဆုံးဖြတ်ထားပါတယ
်စိတ်ဝင်စားမှုမရှိဘူးဘယ်ပါတီမှဆိုဘယ်ပါတီနဲ့မှလည်းထိတွေ့မရှိဘူးဘယ်ပါတီမှလည်းမတွေ့ဘူးဘယ်သူတွေပြိုင်မယ်ဆိုတော့မသိဘူးတော့ကိုယ်စလားဘယ်သူဟိုင်ဆိုတော့ဘယ်သူမှကျွန်တော်လည်းမသိဘူးလည်းမပြောက်ဆွေးရနေချပြဆိုလည်းမရှိဘူးအဲ TV ကနေပြရဆိုလည်း TV ကလက်စလိုင်းရတာမဟုတ်ဆိုဘယ်ကကြည့်ရှာလည်းမရှိဘူးတွေ့လည်းမတွေ့ဘူးအဲကြောင့်တို့လည်းစိတ်ဝင်စားအောင်အဲကြောင့်ဘေဘာ TV မှာစိတ်ဝင်စားဒါမဖြစ်မနေဖျက်မှာဆိုတော့မျက်စိမိပြီးတခုတော့ထည့်လိုက်မှာလို့စဉ်းစားတာပေါ့
လာမယ့်ရွေးကောက်ပွဲနဲ့ပတ်သက်လို့လူငယ်တွေရဲ့အမြင်တွေကတော့ဒီလိုပါ
ဒီ2015ရွေးကောက်ပွဲကြီးကလူငယ်တိုင်းလူငယ်တိုင်းရဲ့မြန်မာနိုင်ငံရဲ့ကံကြမ္မာအတွက်ကိုတကယ်ကိုထူးခြားတဲ့အရေးကြီးတဲ့အချိန်ကာလပါပေါ့နော်အားကြောင့်အမေရနဲ့ကိုယ့်ရဲ့ရတာတဲ့အခွင့်အရေးလေးကိုလေစုပ်ကင်ပြီးတော့အားလုံးလည်းတိုင်းတိုင်းပြည်လုံးမှာရှိတဲ့ပြည်သူပြည်သားတွေတက်တက်တအားနဲ့ရွေးကောက်ပွဲမှာပါဝင်စေချင်တယ်။ဘာလို့လဲဆိုလို့ရှိရင်ရွေးကောက်ပွဲကအများကြီးဟိုကိုယ်နိုင်ငံရဲ့ကံကြမ္မာအတွက်အရေးပါတယ်ပေါ့နော်ပြောင်းလဲဖို့အတွက
်။ဒါပေမဲ့ရွေးကောက်ပွဲပေါ်မှာတော့ကျွန်တော်အနေနဲ့ကတော့ free and fair လွတ်လပ်ပြီးတရားမျှတမယ်လို့တော့ကျွန်တော်အနေနဲ့တော့မထင်ပါဘူး။အ
ားကြောင့်လေဗျာ။
ဟုတ်ဘာကြောင့်လဲဆိုတော့ဗျာကျွန်တော်တို့ဒီလက်ရှိအစိုးရကိုကျွန်တော်အနေနဲ့မယုံတာရယ်နောက်ပြီးတော့ဒီအရှိဒီဘိုင်းဘိုင်းဒီမှာ1990 2012နောက်ပြီးတော့နောက်10 2012ကြောက်ပြောက်ကဘာအဲ့ဒီဘာဒီမှာကျွန်တော်ဆိုလို့ရှိရင်ပြန်ပဲဖြစ်ခဲ့တာဆိုလို့ကတော့ကျွန်တော်တို့တွေ့ရအောင်ဗျာအဲ့အနေနဲ့ကျွန်တော်ယုံကြည်မှုမရှိပါဘူ
းရွေးကောက်ပွဲဆိုလို့ပြောင်းလဲမလားမပြောင်းလဲရဆိုမခံစားဘူးဆိုတော့တို့ပါတီဝင်တွေကကိုယုံရမလားမယုံရမလားဆိုကိုကိုဘာမှလည်းလာလို့ပေးရလည်းမရှိကိုမြင်ပါလေသူတို့ပြောင်းလဲထားဆိုဘာမှမရှိဘူးအဲ့ဆိုသူတို့ပေါ်ယုံရမယ်ဆိုရေကောက်ပွဲနဲ့လူငယ်တယောက်အနေနဲ့ဘာမှစိတ်ခံစားမှုလည်းမရှိစိတ်လုံးဝင်စားအောင်ချင်းချင်းပြောရလို့ရှိရင်မဲသေးဆိုရင်တော့တင့်တော်ကတယောက်ကိုတော့ထဲလိုက်မယ်ဒါပေမဲ့အရင်သူတို့ဆီကမျိုးရင်းချက်ရှိလို့ထဲတာမဟုတ်ဘူးဒါပေမဲ့ကို့မှာတာဝန်ရှင်နေငါးတယောက်အနေနဲ့ဆက်ရှင်နေပြပြပြဆိုမဲထရမယ်ဆိုရင်ကိုရဲ့တာဝန်တည်တတ်မှုနဲ့ပဲမဲထရတကယ်တမ်းပြောမှဆိုဘာမှစိတ်ဝင်စားမှုမရှိဘူးခံစားမှုလည်းမရှိဘူး
အနာဂတ်ကိုကိုယ်တိုင်ထုစစ်ပုတ်ဖို့ကြားရမယ်လူငယ်အများစုကတော့ဒီလာမယ့်ရွေးကောက်ပွဲကိုစိတ်ဝင်စားမှုမရှိကြပါဘူး။သူတို့တွေရွေးကောက်ပွဲကိုစိတ်ဝင်စားမှုမရှိတာဟာနိုင်ငံရေးပါတီတွေကမဲဆယ်စည်းရုံးမှုတွေအားနဲ့နေလို့လား။ဒါမှမဟုတ်ဘူးဆိုရင်လူငယ်တွေကပဲနိုင်ငံရေးကိုစိတ်ဝင်စားမှုမရှိတာလားဆိုတာကတော့မေးခွန်းထုတ်ဆရာဖြစ်လာနေပါတယ်ခင်ဗျာ
။ကိုထက်အောင်ရဲ့စူးစီးတင်ပြချက်ပဲဖြစ်ပါတယ်။ဒီကနေ့ညနေခင်းအတွက်နောက်ဆုံးအစီအစဉ်ဖြစ်မကြာသေးခင်ကအမေရိကန်ပြည်ထောင်စုကိုရောက်လာတဲ့လူအခွင့်ရေးလှုပ်ရှားသူညီမျှချင်းမြန်မာအဖွဲ့ကညွှန်ကြားရေးမှူးဦးအောင်မျိုးမင်းနဲ့မေရီလန်းပြည်နယ်အတွင်းကမြန်မာမိသားစုတွေတွေ့ဆုံပြီးမြန်မာနိုင်ငံမှာကျင်းပမဲ့ရွေးကောက်ပွဲနဲ့ပတ်သက်လို့ဆွေးနွေးထားပါတယ်။ဒီဆွေးနွေးချက်တွေရဲ့တတိယပိုင်းကိုမက်ခင်ဖြူတွေ့ကတင်ပြပါမယ်
။ကိုအောင်မျိုးမင်းအနေနဲ့လည်းအဲဒီလူအခွင့်ရေးကိစ္စတွေကိုထက်တဲ့ဟောပါနဲ့လုပ်တဲ့ချိန်မှာအခုလောလောဆယ်ဆိုလို့ရှင်လဲပေါ့နော်ဟိုအခက်အခဲမျိုးစုံတွေကြုံတွေ့ရမှာပါပဲเนาะဆိုတော့အဲ့အဲ့ဟာနဲ့ပတ်သက်ပြီးတော့အခု election ပေါ့ဒီရွေးကောက်ပွဲမှာခုနပြောတဲ့အဆင့်တွေဖြတ်ကျော်ပါမယ် free and fair တွေဖြစ်မယ်ဟို opposition ဘက်ကလည်းအဲ့လိုမျိုးပေါ့เนาะ landslide နဲ့နိုင်မယ်ပေါ့လေဆိုပြီးတော့အဲ့လိုမျိုးတွေဒါဖြစ်ခဲ့မယ်တကယ်ဟိုမြန်မာပြည်ရဲ့ democracy အပြောင်းလဲမှာတကယ်ကိုအချိုးအစ်စ်တခုဖြစ်သွားပြီးတော့ turning point တစ်ခုဖြစ်သွားပြီးတော့ကောင်းတဲ့ပြောင်းလဲဘက်ကိုရောက်သွားမယ်ဆိုလို့ရှိရင်ကိုအောင်မျိုးမင်းအနေနဲ့ဘာတွေမျှော်လင့်ထားပါသလဲအကယ်၍အဲ့လိုမျိုးတွေမဖြစ်ခဲ့ဘူးဆိုရင်ရောဘာတွေဖြစ်လာနိုင်တယ်လို့စိတ်ထဲမှာရှိပါသေးဆိုတော့အဲ့ဒါလေးပြောပြပေးပါနော
်ဟုတ်ကဲ့ခုနကပြောထားလို့မဝါပြောတဲ့မိကုန်းနဲ့မှာပါပါပြီရွေးကောက်ပွဲမှာပြန်လို့ခုနပြောတဲ့အစိုးရပြည်သူအစိုးရပေါ့ပြည်သူအကျိုးရှိဆိုတော့အစိုးရရောက်မယ်ဆိုတော့ကျွန်တော်တက်စစ်ချိုးပဲရှိပါသေးတယ်။ဒါလည်းဆိုတော့ကျွန်တော်တို့မှာတစ်ချက်လူတွေရဲ့အမြင်လဲပြောင်းမှုလိုအပ်တယ်။အစိုးရတစ်ခါလေးပြောင်းရတာလွယ်ပါတယ်။ဒါပေမဲ့လူမှုအတိုင်းဝိုင်းရဲ့အမြင်ကိုပြောင်းရတာပုခက်တယ်။အဲ့တော့ကျွန်တော်လူခွေပညာပေးတဲ့သူတွေကတော့အစိုးရပြောင်းအောင်တော့ခုနလိုအတိုက်ခံဘက်ကယူထားအောင်တော့အတိုက်ခံနေနောက်ထပ်အာဏာရှင်မဖြစ်ဖို့အတွက်ကျွန်တော်ဆက်ပြီးတော့ကြည့်ရအောင်ပါပဲ။နော်ကျွန်တော်တို့အသွင်ကူးပြောင်းရေးကာလမှာကျွန်တော်တို့ဘာတွေဖြစ်လာလဲဆိုလို့ရှိရင်တချို့ကတော့တော်လိုင်းရေးတွေမှာတော့ဟီးရိုးဒါပေမဲ့ပြီးတဲ့အချိန်မှာ तू तू इनके आना चीनी पिये तो रहा पे नहीं आम सोचना पिये तो डाल सी दे बोझों ने वो ले तामियों ने भी परमा पिये तू ठाउ काम भी नौजाम पिये चाय तो है चनोरो आमिया वॉशटॉप से मावा चनोरो ये टावे ना युवा हुए वॉशटॉप होगा हो लुकुई वॉशटॉप से दे तो है सेफिलो तो आया ओ
ถ้าจำเราลูกคุยลูกเด็กตุลยาเราข้างสองเปียงเปียงมาเปียงเปียงจนเราคนนั้นเราลูกคุยยี่จีมุพิเดียวจะเล็กขามุเปียงแล้วเลี้ยซามุมาดูเกวียเปียงมุติมันพิวเราจนเราเสพเราลงยาออกมาไปจำมาตะคุเมจิมาเลยว่าบอกกูลาเมนัทเท้าสังอาโนเวมาช่วยเก่าเวเนยังจำมาเราจบแค่แค่เลยถ้ากูอยากกูจะช่วยเก่าเวเนกูเอาเมียวไม่เนเน่ไม่รู้กว่าชาเจดีอาตามุเลยอาเนมุเลย
ว่าเนาะลุกช้ามุเลยกูเป็นลมเย็นเลยโอเคกูจะกูนี่ยุคเก่าบุญนั้นท่องในสังฆามาปฏิสงฆ์นาบีเมื่อสุลุเชนเนาะกูจะแคมเปญหรือบอลลุลุลัดหรือลุกเวชีบาร์เนาะดาราปาร์ตี้ยี่สงนาร์เรปาร์ตี้ยี่ยาลาร์เรทีมาจ้าลุเชนเนาะจันนรุกูนั้นท่องในสังฆามาปฏิสงฆ์นาบีเมื่อแต่ช่วงตอนนั้นไงขึ้นจริงเนี่ยเปล่าหน้าชีเลยท่องสังสุอัตุบีเอเนอร์ดีปาร์ตี้ก็ได้ใครมัวยินว่าอสุยาได้ใครด่าไปชีเลยกูจะรู้อสุยาหมดตัวแต่ တယ်အဲ့တော့ကျွန်တော်ကကျွန်တော်ရန်သူတွေကဘယ်သူမှမသိတော့အရင်တော့ဆိုလို့ရှင်ကြည့်လိုက်ရင်ဒါဩဒါကတော့အရင်စစ်အစိုးရအခုကစစ်အစိုးရမဟုတ်တော့တခြားသောယူနီဖောင်းဝတ်တဲ့သူတွေလည်းဒါမျိုးဖြစ်လာတော့ကျွန်တော်တို့မှနည်းနည်းစိုးရင်စရာတော့ဖြစ်လာတယ်နောက်တစ်ခုကကျွန်တော်တို့ကအဲ့ဒီတော့ဆိုတိုင်းရင်းသားပါတီတွေအားနေတယ်အခုဒီတစ်ခေါက်မှာတိုင်းရင်းသားပါတီတွေလူမျိုးစုအခြေခံသောပါတီတွေဖြစ်လာသူကလည်းသူ့နေရာမှာသူ့အားပဲဗျနော်ဖျောင်းနိုင်လဲသူ့အလင်းနဲ့သူ့အချင်းနဲ့ပဲသူ့ဒေတာမှာမဲရမယ်ဆိုတော့ဘာဖြစ်သွားနိုင်ဆိုတော့မဲကွဲသွားတဲ့အရာမျိုး landslide ဖြစ်နိုင်တဲ့အနေအထားနည်းနည်းလေးအားနေတာရှိတယ်။ဘာလို့လဲဆိုတော့သူ့တိုင်းပြည်ကလည်းသူ့ဒေတာလည်းသူ့လူမျိုးပဲစီးတဲ့အစွဲရှိတာကိုကျွန်တော်တို့မှအစွဲတွေရှိတယ်။နောက်သူတို့ကပို့ပြီးတော့နှီးဆက်တယ်ဆိုတော့အဲ့လိုမျိုးဟာကျွန်တော်တို့ဖြစ်သွားနိုင်တယ်။နောက်တစ်ခုကတော့2000နဲ့ခုနကတည်းက90ခုရွေးကောက်ပွဲမှာနိုင်ငံတကာ observation မရှိဘူး။ပြည်တွင်းရဲ့ civil society လူတို့အခြေပြုအဖွဲ့တွေရဲ့လှုပ်ရှားမှုအားနေတယ်လူတွေကမဲပေးဖို့ပဲတည်တယ်မဲဆောင်ကြည့်ဖို့မတည်အခုဟာဒီအပိုင်းတော့တဖြည်းဖြည်းနဲ့အားကောင်းလာတဲ့ဟာမျိုးရှိတယ်မဲဆောင်ကြည့်ဖို့လိုအပ်တယ်ဆိုတဲ့အရာမျိုးရှိတယ်ဒါပေမဲ့တချို့ကျွန်တော်တို့ခုနမဲစရင်တွေမဲပုံစံတွေပြောင်းသွားတာတချို့လူတွေမသိကြဘူးဘာလို့အရင်တော့90ရဲ့ပဲကြည့်ကြည့်ကျွန်တော်တို့ဒီ2010ပဲကြည့်ကြည့်မဲပေးတဲ့ပုံစံအတိအနည်းမတူတာအမှန်ချေရတယ်ဟာအခုကထုအားမယ်ဟာနော်အဲ့လိုမျိုးပုံစံလူတွေကဓာတ်တွေပြောင်းလဲမှုမသိလို့ရှိရင်အရင်လိုပဲသွားချင်းမိကျွန်တော်တို့ကပယ်မဲတွေအများကြီးဖြစ်နိုင်တဲ့ဟာမျိုးဖြစ်တယ်နောက်တစ်ခါပါတီဒီကိုရွေးရတယ်အခုကပါတီထဲမှာမဲပုံမှာပြည်သူလွတ်တော်နော်ပြည်ရင်အမျိုးသားလွတ်တော်တိုင်းရင်းသားလွတ်တော်နော်အဲ့လိုတိုင်းဒေသကြီးဆိုမဲပုံ၄ပုံဆိုတော့မသိတဲ့လူတွေကအများကြီးဖြစ်သွားတယ်အဲ့တော့မဲပညာပေးမှုမရှိလို့ရှိရင်ဒီဟာကပို့ပြီးတော့ပယ်မဲများနိုင်တဲ့အရာမျိုးဖြစ်တဲ့ဟာတွေဓာတ်တွေကကျွန်တော်တို့အရင်နဲ့မတူတာပါ
ကျမတို့ရေးသိချင်တဲ့ပုံမှာအဲ့ဒါပါလဲဆိုတော့ကျမကဒီရွေးကောက်ပွဲနဲ့ပတ်သက်ရွေးကောက်ပွဲမှာဘလောက်ဟိုတရားမညာတမှုရှိလဲမရှိဘူးလဲစောင့်ကြည့်ဖို့မဲမတမှမှုဘလောက်ရှိလဲဆိုတော့စောင့်ကြည့်မယ်အဖွဲ့အစည်းဘလောက်များများရှိတယ်လဲကျမသိချင်ပါတယ်ကိုယ်ကမင်းသိတယ်လို့ပြောပြပေးပါပေါ့နော်နောက်တစ်ခါသူတို့စောင့်ကြည့်လို့ရလာတဲ့အခြေကိုရွေးကောက်ပွဲကော်မရှင်ကဖြစ်စေဘယ်လိုမျိုးအရေးယူမှုတကယ်ဖြစ်ရအရေးယူမှုရှိမယ်ဆိုတော့အမှတ်ခံချက်မျိုးတင်ရရှိတယ်ဆိုတ
ော့ကျွန်မသိချင်ပါတယ်။ဟုတ်ကဲ့ခုနကတော့ရွေးကောက်ပွဲစောင့်ချက်မဲ့အဖွဲ့တွေကပထမဦးဆုံးရွေးကောက်ပွဲကော်မရှင်နဲ့ဆက်သွယ်ရပါတယ်။သူတို့ရဲ့စည်ရင်းရဆိုလို့ရှိရင်ရွေးကောက်ပွဲစောင့်ချက်ဖို့အတွက်စည်ရင်းပေးထားတဲ့လူအလုံးကကျွန်တော်တို့2000လောက်ရှိတယ်လို့ပြောပါတယ်။ဒါပေမဲ့လူဦးရေနဲ့ area နဲ့ဖြန့်ကျက်တည်2000ကဘာမှမရှိပါဘူး။အဲ့တော့ပထမဆုံးတစ်ခုကကျွန်တော်တို့လူနဲ့အင်အားနေတယ်။နောက်တစ်ခုကနိုင်ငံတကာရွေးကောက်ပွဲစောင့်ကြည့်သူတွေခွင့်ပြုမယ်တန်တမန်တွေခွင့်ပြုမယ်ဆိုတဲ့ဟာမျိုးပြောပါတယ်။နောက်တစ်ခုကတော့နိုင်ငံတကာစောင့်ကြည့်တဲ့သူတွေတန်ယုံတွေကိုစောင့်ကြံမယ်လို့ပြောပါတယ်။ပြောမယ်ဆိုရင်နိုင်ငံတကာကိုခွင့်ပြုတယ်ပေါ့။ဒါပေမဲ့ကျွန်တော်စဉ်းစားတယ်နိုင်ငံတကာကိုဘယ်နေရာထိခွင့်ပြုမှာလဲ။နောက်ကော်မူမျိုးနယ်လောက်ကိုသွားကြည့်ပြီးတော့ဒါကနိုင်ပါတယ်ပြောတော့မျှတာပါတယ်ကျွန်တော်ပြောလို့မရဘူး။ရွေးကောက်ပွဲဆိုအဲ့ဒီနေ့မှမကောက်ရွေးကောက်ပွဲမဲဆွဲတဲ့အချိန်နော်အဲ့လိုမျိုးကျွန်တော်စီးရုံတဲ့အချိန်မှာအခုဆိုရှင်ဘာသာရေးကိုအကြောင်းပြပြီးတော့တိုက်ခိုက်မှုတွေရှိတယ်။ဒါကကျွန်တော်လုံးဝလက်ခံလို့မရဘူး။ဒါပေမဲ့အဲ့ဒါကိုအရေးမယူခြင်းကိုယ်တိုင်ကကျွန်တော်တို့မှစဉ်းစားစရာဖြစ်လာပါတီတစ်ခုပေါ်မှာလူပုဂ္ဂိုလ်ကိုရည်ရွယ်ပြီးတော့တိုက်ခိုက်လို့မရဘူးပြောထားတယ်။ဒါပေမဲ့စာရွက်တွေဝေနေတယ်။အဲ့ဒါကိုအရေးမယူခြင်းကိုယ်တိုင်ကတရားမျှတပါမလားဆိုတဲ့အချက်တည်းကိုကျွန်တော်စပြီးတော့
ဖြစ် လာ ပါ ပြီ နောက် တစ် ခု က ကျွန်တော် တို့ ခုန ပြော သလို တိုင် ချ မယ် တိုင် ချ မှု ရန် နေရာ ပေး ထား ပါ တယ် မတမိုင် တိုင် ချ လို့ ရ တယ် ဒါ ပေမဲ့ ဘာလဲ ဆို တော့ တိုင် ချ မဲ့ လူ က 5 သိန်း တင် ရ မယ် ไอ้เนี่ยไอ้เนี่ยตัวไอ้นี่တော့เนาะ5သိန်းတင်ရမယ်ဆိုတော့ကိုယ့်ရှေ့မှာကိစ္စသုံးခုရှိလို့ရှိရင်လွတ်တော်အမတ်တောင်ကိုယ်ပတ်စံပို့ကုန်နေအောင်မယ်နောက်တစ်ပို့ဆုံးပို့မှုကတိုင်ကြတာလွဲမှားတယ်ဆိုပြီးပြန်အရေးယူမယ်အဲ့တော့ဥပဒေရှိရင်တိုင်ကြလို့ရပဲမယ်ခုနလိုအချက်တွေကတိုင်ကြအောင်မှာကျွန်တော်တို့အခက်အခဲများရှိတယ် เนาะมาตายเงินชื่อนี่เนาะตั้วบ่งาเต็งหมู่ประสันตั้วบ่แล้วลุกออกมาตะบอมิวเนาะนอกจากไปรู้สิโกชูโกปัดไหนเลยสรุปหาမျိုးอะไรจนเราเช็ดอะทิเพียงยวยกောက်ปวยคอมมิชชั่นก็ตะชู่ไม่ยุ่งจีจ๋าล่ะสิแล้วตัวตู้เนี่ยนอกขันตําไมจ้าမျိုးเนี่ยเจ๊เล็ดดิมาท้าแม้ยวยกောက်ปวยคอมมิชชั่นเนี่ยก็เลยเบ้ก็ลาเลยจีจีไล่ไปอัตตาดิโกไรงาเราจะมาต่ายจ้าผู้ด้วยไม่ยุ่งติงกาหมู่ฤทธิ์สิรอโหปี่ดูลุลุเนี่ยต่ man or dad, Loma, Tanshin Yata, be little or you go with people, Loma machine or tell the other people.
D. A good wake up where solution that sit so ya, Latakani, Piana, Vido, the Yatarabai, so ya, Pilavi, and now by my Patama Uzon's day, the Atima don't chimbar to the wake up where you get Pipare, so D. We were Muria, Mumio Shida, so up your loo, Lula Pitia, Madabamla, Tanshin, and you got where Pipamla's rep, you also Muria, and she did. D. the chain, Emma, leve. ဒီ ရွေးကောက်ပွဲဟာဒါကြီးမားတဲ့မြန်မာနိုင်ငံအတွက်ချိုးကွေ့အပြောင်းအလဲတစ်ခုဖြစ်နေတဲ့အခါကျတော့ဒီရွေးကောက်ပွဲကနေပြီးတော့မျှော်လင့်ချက်တွေဒီတိုင်းပြည်ဒီဒီမိုကရေစီပြုပြင်ပြောင်းလဲမှုရှေ့ဆက်သွားဖို့နာအတွက်ဘယ်လောက်ထိမျှော်လင့်ချက်တွေထားနိုင်မလဲဒီရွေးကောက်ပွဲကာလအတွင်းမှာနောက်ပြန်ဆုတ်သွားနိုင်တဲ့အခြေအနေတွေရောဖြစ်သွားနိုင်မလားအခုကတကယ်တမ်းကျတော့မဲဆွယ် COE ကာလဆိုရယ်အခုမှစမှာတကယ်တမ်းတိုက်ပွဲဆိုတာတော့မှမမြင်ရသေးတဲ့ဟာတွေရှိပါသေးတယ်ဆိုရက်ခါကြတော့ဒီလက်ရှိအချိန်နာမှာနောက်ပြန်ဆွဲသွားနိုင်တဲ့အခြေအနေတွေရောရှိပါသလားဒီရွေးကောက်ပွဲကနေပြီးတော့ရှေ့ဆက်ဒီမြန်မာနိုင်ငံရဲ့ဒီမိုကရေစီဖြစ်စဉ်ရှေ့ဆက်သွားဘယ်လောက်ထိမျှော်မှန်းချက်တွေထားနိုင်ပါမလဲရှင့်
ကျွန်တော်တို့တိုင်းပြည်မှာဘယ်နိုင်ငံရေးသီအိုရီမှာတွက်လို့မရတော့ခေါင်းဆောင်တွေအာဏာရမယ်ဆိုတော့အဲ့ဒါကိုသိစေချင်ပါတယ်တကယ်လို့သာသူတို့ကပြောင်းစီခြင်းပြောင်းစီနိုင်အောင်လုပ်နိုင်တဲ့အာဏာတွေရှိတယ်လုပ်နိုင်တဲ့ပါဝါတွေရှိတယ်အဲ့ဒီတိုင်းသုံးရင်ဖြစ်မယ်အဲ့ဒါမှမသုံးမဲနဲ့ရွေးကောက်ပွဲကိုလုံခြုံရေးအကြောင်းပြပြီးရွှေ့လိုက်လို့လည်းရတယ်တင်ငိမ့်တဲ့ဒေတာကိုအကျန်းဖက်အောင်လှုံ့ဆော်ပြီးတော့ချက်ချင်းဒါကြောင့်မလို့လုံနိုင်တဲ့အနေအထားမျိုးလဲသူတို့မှာရှိနေတယ်။အဲ့ဒါကြောင့်မလို့လုံနိုင်တဲ့ပါဝါရှိတဲ့သူတွေလက်ထက်မှာတော့မူတည်နေတော့မှာပဲလို့ကျွန်တော်အဲ့ဒါပဲပြောချင်ပါတယ်ခင်ဗျာ။ဒါပေမဲ့ဒီရွေးကောက်ပွဲကာလမှာဒါမျိုးဖြစ်ပေမဲ့ကျွန်တော်တို့ခုနပြောသလိုပဲရွေးကောက်ပွဲနောက်ထပ်တည်တဲ့ပို့ဖြစ်ပြီးကျွန်တော်ကြိုးစားရမယ်။နောက်ထပ်အစိုးရတက်လာကောင်းတဲ့အစိုးရဖြစ်လဲဆက်ကြည့်ဖို့လိုအပ်ပါတယ်။ဘာကြောင့်လဲဆိုတော့ကျွန်တော်တို့ကလူခွင့်ရင်းနဲ့တရားမျှတမှုနဲ့ငြိမ်းချမ်းရေးရှေးရှုရာဖြစ်တယ်ဘယ်လိုပဲဖြစ်ဖြစ်ကျွန်တော်တို့ဆက်ပြီးတော့သွားရအောင်ပါပဲ
ရွေးကောက်ဖွဲ့ဆိုင်ရာဆွေးနွေးခန်းကိုနားဆင်ကြရတာပါအခုတော့သတင်းအကျဉ်းချုပ်ကိုမတ်တင်ကီထိုက်ကတင်ပြပါမယ်ခင်ဗျာ
မြန်မာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့တို့ကြားပစ်ခတ်တိုက်ခိုက်မှုရက်စဲရေးစာချုပ် NCA ကိုလာမယ့်အောက်တိုဘာလ15ရက်နေ့နေပြည်တော်မှာလက်မှတ်ရေးထိုးကြဖို့နှစ်ဖက်တို့သဘောတူခဲ့ကြပါတယ်။ဒီကနေ့ရန်ကုန်မြို့မြန်မာငြိမ်းချမ်းရေးပြည်လဲထူထောင်ရေးလုပ်ငန်းဗဟိုဌာနမှမြန်မာအစိုးရငြိမ်းချမ်းရေးကိုယ်စားလှယ်အဖွဲ့နဲ့ NCA လက်မှတ်ထိုးဖို့သဘောတူထားတဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တို့ကကိုယ်စားလှယ်တို့ကြားဆွေးနွေးသဘောတူခဲ့ကြတာဖြစ်ပါတယ်။ NCA သဘောတူလက်မှတ်ရေးထိုးပွဲကျင်းပရေးကော်မတီကိုလည်းတစ်ဖက်ကိုကိုယ်စားလှယ်ဆဲဦးစီနဲ့ဖွဲ့စည်းခဲ့ကြပါတယ်တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးစာချုပ် NCA လို့ခေါ်ဝေါ်ထားပေမဲ့အခုလက်မှတ်ထိုးတဲ့နေရာမှာတော့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့အားလုံးတို့မပါဝင်ကြပါဘူးအာဖဂန်နစ္စတန်မြောက်ပိုင်းဒေသမှာမနေ့စနေနေ့လေကြောင်တိုက်ခိုက်မှုအတွင်းနေစည်းမထားဆရာဝန်များအဖွဲ့ MSF ကဖွင့်လှစ်ထားတဲ့စစ်ရုံတရုံလဲထိခိုက်ခဲ့ပြီးကလေးငယ်၃ဦးအပါအဝင်အနည်းဆုံးလူ19ဦးတို့သေဆုံးခဲ့ရတဲ့အပေါ်ဒီကနေ့တနင်္ဂနွေနေ့အထိလဲအထိတ်တလန့်နဲ့စိတ်ဆိုးဒေါသဖြစ်နေကြဆဲဖြစ်ပါတယ်ကွန်ဒူးစ်မြို့စစ်ရုံဘော်ကိုလေကြောင်တိုက်ခိုက်မှုတွေနဲ့ပတ်သက်လို့အာဖဂန်နဲ့အမေရိကန်အစိုးရတို့ထံကိုပထမဆုံးအကြိမ်သတင်းပို့ခဲ့ပြီးနောက်ထပ်နိုင်ဝဲကြော်ကြဆင်ခဲပေါက်ကွဲမှုတွေဖြစ်ခဲ့တယ်လို့နေစည်းမထားဆရာဝန်အဖွဲ့ကပြောဆိုခဲ့ပါတယ်ရှင
်ကျေးဇူးတင်ပါတယ်ခင်ဗျာသတင်းအကျဉ်းချုပ်ကိုမတ်တင်ကြီးထိုက်ပြောပြခဲ့တာပါဒီညနေအစီအစဉ်ထုတ်လွှင့်ရေးမှုကမတ်ဆွမွန်ဖြစ်ပြီးအတန်လွှင့်အင်ဂျင်နီယာကတော့ El Santos ဖြစ်ပါတယ် VOA ဒီညနေအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6:00-9:00အထိ19.1925ရိုးကနေတင်ဆက်ခဲ့တာပဲဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါနောက်ထပ်2:00အကြာမှာည9:00မှာကျွန်တော်တို့တခါပြန်ဆောင်ရအောင်လားခင်ဗျာကျွန်တော်ညံဝင်းအောင်ပါ
Thank you. This program has come to you from the Voice of America, Washington.